Welcome to the Voice of America in Burmese.
မင်္ဂလာပါရှင် Washington မြို့တော် VOA American အတန်းကနေ2022ခုနှစ် February 8ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်ရဲ့ဒေါက်ခင်မျိုးသက်သူကပူတွဲတင်ဆက်မှာပါ။မြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်နဲ့ဆရာနာသိမ့်မှုတပတ်တိတိပြင်းမြောက်တဲ့ February 10ရက်နေ့မှာနိုင်ငံနဲ့တဝန်းအထွေထွေတပိတ်ကြီးစတင်မှုရှိကြောင်းဦးဆောင်စီစဉ်သူတွေက VOA ကိုပြောပါတယ်မြန်မာပြည်သူအများစုအနေနဲ့ဆရာနာရှင်လက်အောက်မှာထပ်ပြီးမနေချင်ကြတဲ့အတွက်အခုလိုလမ်းမရီပေါ်ထွက်ပြီးရဲရဲရင်ဆန္ဒပြနေကြသလိုဆက်လက်ပြီးတော့လည်းငြိမ်ငြိမ်ချမ်းချမ်းဆန္ဒပြကြမှာဖြစ်တယ်လို့ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားနေသူကျောင်းသားခေါင်းဆောင်ဟောင်းကိုလင်းထန်နိုင်က VOA ကိုပြောပါတယ
်ဒီအခုကျွန်တော်တို့လှုပ်ရှားမှုပေါ့နော်လူလူတွေလက်မထွက်နေရတော့အပိသက်လုံးမှာပဲကျွန်တော်တို့မှမဟုတ်ဘူးမျိုးဆက်အားလုံးရှေ့မျိုးဆက်ဟောနောက်မျိုးဆက်ဟောကျွန်တော်တို့မျိုးဆက်ဟောအဓိကမှထပ်ပြီးတော့အာရှင်လောက်မှမနေချင်တော့အဲ့တော့ကျွန်တော်တို့အာရှင်လုံးဝဒီဘဝပြည်ရဲ့အုပ်ဆိုးမှုရဲ့အောက်ကနေထွက်သွားတဲ့အထိကျွန်တော်ဆက်ပြီးတော့လုပ်သွားမှာပါ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့ဖန်စီထိန်ထိန်ထားသူတွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့အယက်သားအစိုးရကိုအာဏာပြန်လွှဲပေးဖို့တပ်မတော်သားတွေအနေနဲ့စစ်တမ်းလျားတွေကိုပြန်သွားကြဖို့စတဲ့အချက်တွေကိုပြည်သူတွေတညီတညွတ်ထဲတောင်းဆိုထားကြောင်းကိုလင်းထန်နိုင်ကပြောပါတယ်။အထွေထွေသပိတ်မှောက်ရာမှာအစိုးရဝန်ထမ်းတွေအနေနဲ့အလုံးမလုံးကြဖို့လဲပါဝင်တယ်လို့ဆိုပါတယ်။လက်ရှိမှာတော့ရန်ကုန်မြို့မှာစနေနေ့ကစတင်ပြီးပြည်သူတွေတိမ့်နဲ့ချီလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြရမှာတနင်္ဂနွေနေ့ကတော့နိုင်ငံတော်ပြန့်နှံ့ခဲ့ပါတယ်။ကင်းပြည်နယ်မြဝတီမြို့မှာတနင်္ဂနွေနေ့ကဆန္ဒပြသူတွေကိုအကြမ်းဖက်ဖမ်းဆီးခဲ့ပေမဲ့နောက်ပိုင်းမှာအာဏာပိုင်တွေကပြန်လွှတ်ပေးခဲ့တယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြထားပါတယ်။ရန်ကုန်မြို့ကလာတဲ့သတင်းတွေအရစစ်ကားအများပြားရန်ကုန်တက္ကသိုလ်ဝင်းနဲ့တနင်္ဂနွေနေ့ညကရောက်ရှိလာကြောင်းဆိုရှယ်မီဒီယာတွေမှာဗီဒီယိုဖိုင်တွေတင်ထားတာကိုတွေ့မြင်ခဲ့ကြရတယ်လို့ဖော်ပြထားပါတယ်ရှင်။ဆရာနာတင်လိုက်တဲ့မြန်မာနိုင်ငံမှာလွတ်တော်အစည်းအဝေးအသီးသီးကိုရပ်ဆိုင်းထားပေမဲ့ရန်ကုန်တိုင်းစကိုင်းတိုင်းနဲ့တနင်္သာရီတိုင်းဒေသကြီးကလွတ်တော်ကိုယ်စားလှယ်တွေဟာ February 6ရက်9ရက်နေ့တွေမှာအစည်းအဝေးတွေပြုလုပ်ပြီးကျန်းသစ္စာကြေညာခဲ့ကြပါတယ်။2020နိုဝင်ဘာလ10ရက်ရွေးကောက်ပွဲကျင်းပပြီးရပ်ပေါင်း90အတွင်းလွတ်တော်အစည်းအဝေးခေါ်ယူကျင်းပရမယ်ဆိုတဲ့သတ်မှတ်ချက်နဲ့အညီအခုလိုသက်ဆိုင်ရာတိုင်းဒေသကြီးလွတ်တော်အမတ်တွေကအစည်းအဝေးကျင်းပခဲ့ကြတာပါ။ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေရဲ့ပထမနှစ်ဗီဒီယိုကွန်ဖရင့်အစည်းအဝေးကျင်းပနေပုံနဲ့ကျန်းသစ္စာကြေညာနေပုံတွေကို NLD Facebook မှာဖော်ပြထားပါတယ်။အလားတူစကိုင်းတိုင်းဒေသကြီးလွှတ်တော်ပထမနှစ်အစည်းအဝေးနဲ့ကျန်းသစ္စာကြေညာပွဲကိုလည်းတနင်္ဂနွေနေ့ကပြုလုပ်ခဲ့ပါတယ်။တနင်္သာရီတိုင်းဒေသကြီးလွှတ်တော်ပထမအစည်းအဝေးကို online conference နဲ့ကျင်းပခဲ့ပြီး NLD လွှတ်တော်ကိုယ်စားလှယ်22ဦးအနည်း18ဦးတက်ရောက်ခဲ့ပြီးကျန်းတဲ့3ဦးကတော့ဖမ်းဆီးထိန်းသိမ်းခံထားရတဲ့အတွက်တက်ရောက်နိုင်ခြင်းမရှိဘူးလို့တနင်္ဂနွေနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတဝန်းဆရာနာသိမ့်မှုစန့်ကျင်တဲ့ပြည်သူတွေတိုင်းနဲ့ချီလမ်းမပေါ်ထွက်ဆန္ဒပြတဲ့အချိန်မှာမြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ငြိမ်းချမ်းစွာစုယုံခွင့်ကိုအပြည့်အဝလေးစားလိုက်နာဖို့နဲ့ဆန္ဒပြပွဲတွေကိုလက်စားချေအကြမ်းဖက်တုံ့ပြန်တာမျိုးမလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံ OHCHR ကတောင်းဆိုလိုက်ပါတယ်ဆရာနာသိမ့်ပြီးရွေးကောက်တင်မြောက်ခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့နိုင်ငံရေးခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အတွက် February 6ရက်နေ့ကမြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာဖြစ်တဲ့ရန်ကုန်မြို့မှာထောင်နဲ့ချီတဲ့ပြည်သူတွေဟာလက်မရီပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ဒီလိုငြိမ်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကဖမ်းဆီးအရေးယူမှုတွေမလုပ်ဖို့နဲ့ငြိမ်းချမ်းစွာစုယုံခွင့်ကိုအပြည့်အဝလေးစားလိုက်နာဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံရဲ့ Twitter စာမျက်နှာမှာစနေနေ့ကဖော်ပြခဲ့ပါတယ်။ဒီသတင်းသက်အစောပိုင်းကလည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကလည်းမြန်မာနိုင်ငံမှာသဘောထားကွဲလွဲတဲ့အတန်တွေအပေါ်အကြမ်းဖက်နှိမ်နင်းမှုကိုစိုးရိမ်ပူပန်မိကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာစစ်ကောင်းဆောင်တွေအနေနဲ့နိုင်ငံတကာဥပဒေနဲ့အညီပြည်သူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့နဲ့မလိုအပ်တဲ့ဒါမှမဟုတ်အလွန်အကျွံအင်အားအသုံးပြုတာမျိုးကိုရှောင်ချင်ဖို့Michelle Bachelet ကတတိပေးခဲ့ပါရရှင်ဒီမိုကရေစီစနစ်နဲ့တဟဇာတဖြစ်စေဖို့မြန်မာစစ်တပ်ကိုပုံရဟန်းမင်းကြီး Francis ကတနင်္ဂနွေနေ့ကတိုက်တွန်းလိုက်ပါတယ်ပေါ်ရဟမင်းကြီး Francis ရဲ့ Saint Peter ယဉ်ပြင်မှာပြုလုပ်တဲ့တနင်္ဂနွေဆူတောင်းမေတ္တာပို့တာတဲ့ပွဲမှာသူကအခုလိုမိန့်ကြားခဲ့ပါတယ
် Cari fratelli e sorelle buongiorno in questi giorni seguo con viva
ma nanga ma phit ni de naw song chin ni ri ne patat lo a le ne sait pu ban mi ba de 2019 khu ni ka myama naingan go twa yaw pi ga de ga chinou ye nalon da de chit khe myan no mu ri shi ga de naingan phit ba de chinou su taw mu ma ti du ri ne atu si si long long yat ti ni pi tai ni ta win shi du ri a ni ne boun kaung chu atwe sain yin man man ne lu mu ti ya myat da yi naingan ti nyin yi atwe democracy net the hazard up to suit down by the low oh yeah I mean g francis piotarava a cool on yama pidure yes see anna thing sanchin sanna piamugu american ga ape talkan ni chao yama nangan sanya american tamma g thomas bider gale tenuni ni ga jinyya jet thop yan ke bari di dodo american pidawzu ma nangan yi kolon kwe talkan gere yama tan yung patama atuin we umamang lanne patalo american intro amyuda longjong yi kaun si ga kain dwe toabu shi chao jada bade ni ga tenin dao dwe gu intro pyo kwen ya jan saki ga pyo cha ke bari shi
American တဲ့ Manhattan မြန်မာဘာသာ အစီအစဉ် တွေကို မနက် 6:00 နာရီ ကနေ 8:00 နာရီ အထိ ဒိုင်းနိုမီတာ 24 kHz 12.33 ည ဒိုင်းနိုမီတာ 40 kHz 8.33 ည ဒိုင်းနိုမီတာ 51 kHz 5805 နဲ့ ဒိုင်းနိုမီတာ 190 kHz 1905 တို့ ကနေ ထုတ်လည်နေပါရရှင်
VOA မြန်မာဘာရဲ့ တနင်္လာနေ့ Manhattan သတင်းတွေကို ဆက်လက် တင်ပြပေးနေပါတယ် Coronavirus ဖြစ်ပွားမှုဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins စတက်ကသူစစ်တမ်းအရတနင်္လာနေ့ထိကမ္ဘာတစ်လွှာလူပေါင်း123ခန့်နေရာပြီးတည်ဆုံးရသူကလည်း2.3သန်းကျော်နေပြီဖြစ်ပါတယ်အမေရိကန်နိုင်ငံမှာကူးစက်သူ27ခန့်တန်းနီးပါးနဲ့တည်ဆုံးရသူက4သိန်းခွဲကျော်ရှိပြီးကမ္ဘာမှာအများဆုံးပါဒုတိယကူးစက်မှုအများဆုံးကလူပေါင်း12သန်းနီးပါးအကူးစက်ခန့်နေရာတဲ့အိန္ဒိယနိုင်ငံဖြစ်ပြီး Brazil ကရောကိုဒန်ဂရန်နီပါနဲ့တတိယအများဆုံးဖြစ်နေပါတယ်ဗြိတိန်မှာတော့ကူးစက်သူ၄သန်းနီးပါနဲ့စရုပ်ထအများဆုံးဖြစ်ပြီးတနင်္လာနေ့ထိဆိုပြေဆုံးရသူကတက်တက်သမားတသိန်းကျော်ရှိပါတယ်ဗြိတိန်အစိုးရကကာကွယ်ဆေးထိုးတဲ့လုပ်ငန်းကိုအချိန်နဲ့လုပ်ဆောင်နေပြီးမေလကုန်လောက်မှာအသက်50အထိနိုင်ငံသားအားလုံးကိုဆေးထိုးပေးနိုင်ဖို့လုပ်နေတယ်လို့ကာကွယ်ဆေးထိုးမှုဆိုင်ရာတာဝန်ခံကတနင်္လာနေ့မှာပ ပေးလိုက်ပါပြီ။စပိန်နိုင်ငံမှာတော့နိုင်ငံသား400ကျော်မှာဗြိတိန်ကကူးစက်များဗီဇာပြောင်းပို့တဲ့ကူးစက်ခံရတာတွေ့ရတဲ့အတွက်မကြခင်သတင်းပတ်တွေအတွင်းမှာပဲကူးစက်မှုနဲ့တည်ဆုံးမှုဥယျာဉ်တိုးလာနိုင်တယ်လို့စပိန်ကျန်းမာရေးဝန်ကြီးဌာနကသတိပေးထားပါတယ်။အာရှဒေသမှာတော့တောင်ကိုရီးယားမှာဒီရောဂါကူးစက်မှုအရှိန်ညော့လာနေတာကြောင့်မြို့တော်ဆိုးတဝိုက်ကလွဲပြီးကန့်သက်ထားတဲ့စားတောက်ဆိုင်နဲ့ဈေးဆိုင်ဖွင့်ချိန်တွေကိုတိုးမြှင့်ပေးလိုက်တယ်လို့တောင်ကိုရီးယား CDC ဌာနကစနေနေ့မှာကြေညာပါတယ်။ဒါပေမဲ့မြို့တော်တဝိုက်ဒေသတွေအတွက်လူ9ဦးထက်ပိုပြီးစုဝေးခွင့်တော့မပေးသေးပါဘူး။အီရန်နဲ့အင်အားကြီးနိုင်ငံတွေကြား2015တုန်းကရရှိထားတဲ့နျူကလ িয়ার သဘောတူညီချက်အတိုင်းအီရန်ဘက်ကပြန်ပြီးမလိုက်နာမချင်းအီရန်ပေါ်မှာအမေရိကန်ဘက်ကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကတော့အမေရိကန်ဘက်ကဒဏ်ခတ်မှုတွေရုပ်သိမ်းပေးမှပြန်ပြီးလိုက်နာနိုင်မှာဖြစ်ကြောင်းတနင်္လာနေ့မှာပဲပြောပါတယ်
။အဂါရ်မီခွန်အီရန်ပေတာဟိုဒေါ်တဘာရဂျိုနီ
အီရန်ကအခုလက်ရှိမှာသဘောတူညီချက်ပါအချက်တချို့ကိုမလိုက်နာဘဲနေပေမဲ့ဒီသဘောတူညီချက်အတိုင်းအီရန်ပြန်ပြီးလိုက်နာစေခြင်းနဲ့ဆိုရင်တော့အမေရိကန်ဘက်ကဒဏ်ခတ်အရေးယူထားတာအလုံးကိုလုံးဝဖျက်သိမ်းပေးရမှာဖြစ်ကြောင်းနဲ့ဒါကိုလက်တွေ့ပြသမှာဖြစ်ကြောင်းလည်းပြောသွားတာပါ။အီရန်နဲ့အင်အားကြီး6နိုင်ငံကြားရရှိထားတဲ့သဘောတူညီချက်အရနျူကလ িয়ার လက်နက်ထုတ်နိုင်တဲ့ယူရေနီယံသန့်စင်မှုပမာဏကိုအီရန်ဘက်ကရှော့ချပေးရမှာဖြစ်ပြီးအပြန်အလှန်အနေနဲ့အမေရိကန်နဲ့တခြားနိုင်ငံတွေကအရေးယူဒဏ်ခတ်မှုတွေကိုဖြေလျှော့ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ဟာအီရန်ကိုအသာစီးပေးထားတာဖြစ်နေတယ်လို့ပြောပြီးအရင်အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018မှာဒီသဘောတူညီချက်ကနေနှုတ်ထွက်ပြီးအရေးယူဒဏ်ခတ်မှုတွေကိုပြန်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အီရန်ကသဘောတူညီချက်ပါကန့်သတ်ချက်တွေကိုတစ်ခုပြီးတစ်ခုချိုးဖောက်လာတာဖြစ်ပြီးတန့်စင်မှုပမာဏနည်းပါတဲ့ယူရေနီယံတွေကိုတိုးပြီးစုဆောင်းတာယူရေနီယံတန့်စင်မှုကိုကန့်သတ်ပမာဏထက်တိုးမြင့်လာအပါအဝင်ခေမီဗဟုခွာအုပ်ဆက်တွေနဲ့တန့်စင်မှုတွေကိုတိုးလှုပ်လာခဲ့တာဖြစ်ပါတယ်။အီရတ်က IS တို့ကြောင့်အဖွဲ့ထိပ်ပိုင်းခေါင်းဆောင်အဘူယာဆာကိုမကြသေးခင်ကပဲတုတ်တန်လိုက်နိုင်ပေမဲ့ ဒါဟာဒီဖွဲ့အီရတ်နိုင်ငံတွင်တိုက်ခိုက်မှုတွေကိုရော့မသွားစေဘူးလို့အီရတ်ကတ်စစ်တပ်အကြီးအကဲအညာရှိကြီးကပြောပါလေဒီဖွဲ့ဟာမကြခင်လားတွေအတွင်းမှာပဲတပ်သားတွေစုဆောင်းမှုတွေလုပ်နိုင်တယ်လို့တိုက်ခိုက်မှုတွေကိုပါတိုးလှုပ်လာတယ်လို့လည်းပြောပါတယ်အဘူယာဆာဟာပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေရဲ့ကာကွယ်ခေနားကလေကြောင်းတိုက်ခိုက်မှုမှာတည်ဆုံးခဲ့တယ်လို့အမေရိကန်အရာရှိတွေကအတည်ပြုပါတယ်သူက2019ခုနှစ်ကစပြီးအီရတ်နိုင်ငံတွင်အဲဆစ်သွေးကြောအဖွဲ့ရဲ့တိုက်ခိုက်မှုတွေကိုဥဆောင်နေသူလည်းဖြစ်ပါတယ်ကာကွယ်ဒေတာအပါအဝင်အီရတ်နိုင်ငံတွင်ကတည်ငြိမ်မှုမရှိသေးတဲ့ဒေတာတွေအတွက်အီရတ်အစိုးရနဲ့ KGB ကဒေတာဆိုင်အစိုးရတို့ကြားဘလို့ပူတွဲအုပ်ချုပ်မယ်ဆိုတာကိုမချမှတ်ရသေးချိန်မှာ IS အဖွဲ့ကလှုပ်ရှားမှုတွေကိုတိုးလှုပ်လာနေတယ်လို့ KGB အဖွဲ့တာဝန်ရှိသူတွေကပြောပါတယ် IS အဖွဲ့ဟာအီရတ်နဲ့ Syria နိုင်ငံတွေအတွက်ကြီးမားတဲ့စိန်ခေါ်မှုတွေအဖြစ်ရှိနေစေပဲလို့ American စစ်တပ်အရာရှိတွေကပြောပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရာခန်ဒေသမှာတနင်္လာနေ့ကဟိမွန်ဒါရေခဲပြင်ကကြီးမားတဲ့ရေခဲစိမ်းပြိုကျတဲ့အတွက်ရေကာတာကျိုးပေါက်ပြီးရင်းကမြစ်မာကြီးတွေကိုစီးဝင်တဲ့ကလေးချင်းကမြေကြီးမှုကနေလူပေါင်း140ကျော်ပျောက်ဆုံးနေတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်။ရေကာတာအောက်ပိုင်းမြစ်ကြောင်းတစ်လျှောက်ကကြေးရွာနေရွာသားတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ခိုင်းခဲ့ရပါတယ်။အခုချိန်ထိတော့အလောင်း6လောင်းကိုပြန်တွေ့ရပါပြီ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ဥတ္တရာခန်ဒေသခံတွေနဲ့အတူအိန္ဒိယနိုင်ငံတစ်ခုလုံးကရပ်တည်ကြမှာဖြစ်ကြောင်းနဲ့ဒေသခံအားလုံးဘေးကင်းဖို့တနိုင်ငံလုံးကဆုတောင်းနေတယ်လို့ကတာမှာရေးပါတယ်။ပျောက်ဆုံးနေသူအများစုဟာအဲ့ဒီရေကာတာမှာတိဆောက်နေစေရေအဖြစ်စစ်ဓာတ်ပြီးဆိုင်ုံကအလုသမားတွေဖြစ်ကြပြီးအဲ့ဒီထဲကနိုင်ငံကနေပြိမ့်နေသူတွေဒုက္ခရောက်နေသူတွေကိုကယ်ထုတ်ဖို့အတွက်ကုညီကယ်ဆယ်ရေးတွေကိုတော့ဆေလွတ်ပေးနေပြီဖြစ်ပါတယ်ဖြစ်စဉ်ဟာတိတ်ကိုမြန်ဆန်တဲ့အတွက်သတိပေးချင်တော့မရလိုက်ဘူးလို့ဒေသခံတို့က Righteous သတင်းဌာနကိုပြောပါတယ်တဘာဝဘေးရန်ကျဲတုံ့ပြန်ရေးအဖွဲ့တွေကိုလေးချောင်းနဲ့အဲ့ဒီချာမိုလီဒေသကိုဆေလွတ်နေပြီလို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်တနင်္လာနေ့မနက်ခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူပြောပြပေးကြတာပါအခုတော့စစ်တပ်အာဏာသိမ်းပြီးသတင်းတစ်ပတ်ကြာမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေကိုဆက်ပြီးနားဆင်နိုင်ပါပြီ
မင်္ဂလာပါသောရရှင်များရှင်ကျွန်မသိန်းကီထိုက်ပါCOVID-19 ကပ္ပကပ်ပြီးယောဂါဒဏ်ခံရတဲ့မြန်မာနိုင်ငံမှာတက်နိုင်သလောက်လူစုလူဝေးရှောင်ကြတဲ့ပြည်သူတွေတင်းင်းကနေနေကတော့လူပေါင်းသိန်းချီလမ်းပေါ်ထွက်စုဝေးပြီးစစ်အာဏာသိမ်းမှုကိုငြိမ်ငြိမ်ချမ်းချမ်းဆန္ဒပြခဲ့ကြပါတယ်ကပ္ပယောဂါဒဏ်ကိုလစ်လျူရှုပြီးစစ်အာဏာသိမ်းတာကိုစန့်ကျင်ကြသူတွေရဲ့လူလားချက်ခံယူချက်တွေကိုစူးစီးတင်ပြပေးလိုပါတယ်ရှင်အနာသိမ်းဘူချုံမှုချင်းမရောက်လိုက်ရှိရာမြို့တော်နေပြည်တော်မှာတင်းင်းကလေးလေးကကားရီဆိုင်ကယ်ရီနဲ့ဆေးအနာရှင်အလိုမရှိဆိုတဲ့စာတန်းတွေကိုက်ဆောင်ဆိုင်ကယ်ရီကဟွန်တီပီလူပေါင်းထောင်ချီဆန္ဒပြကြပါတယ်။အများစုကတော့လူငယ်တွေနဲ့လူလက်ပိုင်းတွေဖြစ်ပါတယ်။တင်းင်းလာနေကဆေးအနာသိမ်းပြီးချင်းကလေးကလူရုရဲ့အနာဖီဇန်မှုအနေနဲ့ကိုအိမ်ကိုရာတွင်ကနေဆန္ဒပြခဲ့ကြပြီးတင်းင်းကလေးနေမှာနိုင်ငံတော်ဝန်လူပေါင်းသိန်းချီလမ်းပေါ်ထွက်ခဲ့ကြတာပါဆန္ဒပြသူတွေရဲ့လူလားချက်ဆန္ဒတွေကိုလည်းနားဆင်ကြပါအောင်ရှင
်ဆေးအနာကျင်တစ်ခုတော့ပါကျွန်တော်တို့အလုံးမရှိတာပါဆေးအနာကျင်စာဆုံးပါစေ
ဒီကွဲမှလည်းအပြက်သားနိုင်ရဲ့သားနဲ့တစ်ဖက်သက်ဆွဆွဲတဲ့တွေနဲ့တိန်းနေလို့ခံစားရပါတယ်
ကျွန်တော်တမကရအားလုံးပါအောင်လို့ကျွန်တော်ပြည်သူတွေအားလုံးပါအောင်လို့လိုအပ်တယ်အဲ့ဒါမှအဖြေတပိတ်ဖြစ်မှာအဖြေတပိတ်မဖြစ်ဘဲကျွန်တော်အနာကျင်ဆန္ဒကိုကျွန်တော်အမြဲတမ်းချီးမောင်းလို့မရပါဘူး
လူငယ်တွေကတော့ဘာပဲဖြစ်ဖြစ်သူတို့ရဲ့စိတ်ထဲမှာကဒီခံစားချက်တွေဟာပြင်းတယ်သူတို့ပေးထားတဲ့မဲတွေရဲ့ဆုံးဆုံးမှုတွေရဲ့ခံစားချက်တွေပြင်းတော့ဘာပဲဖြစ်ဖြစ်ထွက်မှာပဲဘယ်သူမှအိမ်ထဲမှာညှိနေပြီးတော့နေကြမှာမဟုတ်ဘူ
းအမတို့ရတဲ့ရထိုက်တဲ့အခွင့်အရေးတွေမရဘူးပြီးတော့ဆိုရှင်မေးဆိုလည်းဖမ်းတာလေအဲ့ဒီတော့ကြောက်မောင်းတာပါဘာ
အဲ့ဆေးအနာစင်စနစ်ကဒီဒီကျေကဆုံးနေတယ်လို့ကျွန်တော်တို့ကယူဆတယ
်ဘလက်နဲ့အားကိုတက်ဆိုမလဲတော့ကြောက်ပါပဲဒါပေမဲ့ကြောက်ပေမဲ့လည်းမပါလို့ရှိရင်အမားတို့ရဲ့ဒါနောက်ဆက်တွဲကိုယ်ခံရမယ့်ကိစ္စလည်းအများကြီးရှိတယ်ဟုတ်လို့ဆိုတော့ဒါကြောက်လို့ပြီးတော့မယ့်ကိစ္စမဟုတ်ဘူးပေါ့နော
်အနာရင်းအဖွဲ့ကနိုင်ငံတွင်း Facebook Twitter Instagram တို့လိုလူမှုကွန်ရက်တွေကိုပိတ်ခဲ့တယ်လို့အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်မှုကိုလည်းဖြတ်တောက်ခဲ့တာပါဒါပေမဲ့တင်းင်းကနေနေဆန္ဒပြပွဲတွေအတွင်းနေကင်းပိုင်းမှာတော့အင်တာနက်ပြန်ရပြီလို့ရန်ကုန်မြို့ကန်တွေကပြောပါတယ်ရှင် ဖေဖော်ဝါရီလ၁ရက်နေ့စစ်အာဏာသိမ်းခြင်းကစလို့မြန်မာနိုင်ငံအနှံ့မှာအာဏာသိမ်းတဲ့လှုပ်ရွက်ကိုစန့်ကျင်ကန့်ကွက်ခဲ့ကြတာမှာအခုဆိုရင်မြို့အလိုက်လှုပ်ရှားမှုတွေတဖြည်းဖြည်းနဲ့ပိုးပြီးတော့ကျေပြန့်လာသလိုစန့်ကျင်ချောင်းပြတဲ့မြို့နယ်တွေလည်းပိုပြီးတော့တိုးလာနေတဲ့အကြောင်းပြောပြပေးချင်ပါတယ်ရှင်ကျမခွာညိုပါမနေ့ကဖေဖော်ဝါရီလ9ရက်နေ့နေ့လယ်လောက်ကစပြီးညပိုင်းအထိမြန်မာနိုင်ငံအနှံ့စစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်ခဲ့ကြတဲ့မြို့တွေထဲမှာမော်တော်ဆိုင်ကယ်စီးပြီးဆန္ဒပြကြတာပိုပြီးများလာတာတွေ့ရပါတယ်။မန္တလေးလိုမြို့ကြီးတွေမှာသာမကပကံညောင်ဦးတောင်တွင်းကြီးပြည်မြို့နဲ့ဗိမ့်မြို့နယ်တွေမှာလည်းအခုလိုပဲမော်တော်ဆိုင်ကယ်စီးပြီးတော့ဆန္ဒပြခဲ့ကြတာပ
ါ
ဒါကတော့မန္တလေးတိုင်းပကံညောင်ဦးဘက်ကမော်တော်ဆိုင်ကယ်စီးပြီးစန္ဒာဖော်ထုတ်နေကြတဲ့အတန်တွေဖြစ်ပြီးဒေသခံစန္ဒာပြသူတဦးက
ပကံညောင်ဦးရဲ့အခြေအနေကတော့နေ့လယ်တနာရီမှာဒီလူလူအင်အားတသိန်းငယ်နဲ့ပေါ့နော်ဒီလမ်းလေးပေါ်မှာအလုံးထွက်လာကြတယ်ပြည်သူရဲတွေကတော့သူတို့ရဲစခန်းထဲမှာလည်းအစင်းနဲ့အနေထားနဲ့တွေ့တာတွေရဲ့နကားပေါ်မှာဟိုဟာဝတ်စုံပြင်းနဲ့သူတို့သွားတာတော့ရှိတယ်ဒါပေမဲ့တားတာစီးတာကြည့်တာခက်တာအဲ့လိုပုံစံမျိုးတွေတော့မရှိပါဘူးအားလုံးကလည်းစီကံရှိစွာနဲ့အချက်နှစ်ချက်ကိုပဲအဓိကတောင်းဆိုသွားတာပါမေစုကျမ်းမာပါစေနဲ့မေစုလွတ်ပြေးဖို့ပေါ့နော်ဒုတိယတစ်ချက်ကတော့စစ်အာဏာရှင်စနစ်ကိုဒီလိုမရှိတဲ့အကြောင်းဒါလေးတွေပဲတော့သွားပြီးတော့ကြွေးကြော်သွားပြီးတော့ကျွန်တော်တို့တွေလက်သုံးချောင်းထောင်ပြီးတော့ညီညွတ်စွာပဲစီကံရှိစွာပဲဒီမိုကရေစီဆန်စွာဆန္ဒပြသကြတာပါ
မကွေးတိုင်းတောင်တွင်းကြီးမြို့နယ်ထဲမှာလည်းပဲအလားတူဆိုင်ကယ်စီးဆန္ဒပြတဲ့မြင်ကွင်းကိုကိုယ်တိုင်ကြည့်ရှုအားပေးခဲ့သူလူငယ်တအူးကလည်းသူမြင်ခဲ့ရသမျှကိုအခုလိုပြောပြပါဗ
ျ။ဆဆအာနာတိန်ကျင်းမှာတော့တက်ကြီးပိုင်းနေဆိုငိုရာကြီးလည်းရှိရပေါ့လေ။ဝမ်းနေမိပြီးရောနော်။နောက်ရက်ဒီမှာတော့ဟိုလိုတန်မုံကမ်ပိန်းတို့အဲ့လိုကမ်ပိန်းလေးအသေးစားလေးစတာပေါ့လေ။၆ရက်နေ့ကနေစပြီးရောပေါ့လေ။အိမ်ထဲမှာဆန္ဒပြရတော့တန်မုံတီးရာတို့တချင်းနေဆိုကြတာတို့ဘာလို့ပေါ့အဲ့လိုပေါ့ငင်းကြမ်းတာဆန္ဒပြကြပါတချို့ကအဲ့လိုပဲလမ်းပေါ်ထပ်ပြီးတော့အဲ့လိုဆိုင်ငယ်နဲ့သူတို့တင်ငေရပါလေလက်သုံးချောင်းထောင်နဲ့တင်ငေရနဲ့ပြီးတော့ဟိုဆင့်အာနာရှင်နဲ့အစိုးရအဲ့လိုမရှိပါဘူးအဲ့လိုမျိုးစပြီးအော်ဟစ်ကြွေးကြော်ကြတာပါလေ9ရက်နေ့ညမှာတော့နည်းနည်းလူကြီးပို့ပြီးများလာတာပေါ့နော်အပေးရဲ့တွေလည်းအများကြီးရှိလာပါဟုတ်ကဲ့သူတို့ဟာအစီး150ဝန်းကျင်လောက်ရှိမှထင်တယ်ကုန်တင်ကားကြီးဖြတ်တဲ့အချိန်မှာဆိုတော့ကုန်တင်ကားကြီးလည်းလမ်းမှာပူပေါင်းပါဝင်နေသူတို့ဟွန်တီးနဲ့ဖြည်းဖြည်းချင်းမောင်းတော့ဟိုနောက်ကလူတွေကလည်းစုမိသားဖြစ်သွားပါလေဖြစ်သွားတော့အဲ့မှာလမ်းဆောင်မှာနည်းနည်းဟိုလူအုံတို့ဖြစ်သွားလိုက်တာပေါ့ဟုတ်ကဲ့
ဒီလိုစန္ဒပြကန့်ကွက်ကြသူတွေနဲ့လမ်းပေးဝဲရာကအားပေးသူတွေကိုရဲတပ်ဖွဲ့ဝင်တွေကစောင့်ကြည့်နေတာရှိပေမဲ့နှစ်ဖက်ကြားအခြေအနေတင်းမာတာမျိုးတွေမရှိခဲ့တဲ့အကြောင်းကိုလည်းသူကပြောပါတယ်။နောက်ဘကိုးတိုင်းဒေသကြီးပြည်မြို့နယ်ဘက်မှာလည်းဒီလိုစန္ဒဖော်ထုတ်ခဲ့တာတွေရှိတဲ့အကြောင်းပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးကျော်ညွန့်ကအခုလိုပြောပါတယ
်။နေကင်းကအကုန်လုံးဆိုင်ကျတော်ရီရောလေလူရောအကုန်လုံးဆိုလို့ချင်းတော့အင်အားပေါင်းကနန်းလောက်ပဲရှိသူကဆိုင်ကယ်စီးတယ်ဟောပြီးမယ်လက်သုံးချောင်းထောင်မယ်အဲဒီလိုအနေထားရှိမယ်တချို့ကျွေးကြော်တာနဲ့လှည့်မယ်အခုလက်ရှိမှာတော့နေတော့20ကြီးတော့တစ်ချိန်တန်မုံတီးကြတယ်ည7နာရီမှာတန်မုံတီးကြတယ်အဲ့ဒီတန်မုံတီးရဲ့ကိစ္စကတော့ဒီသူတို့စောင့်ကြည့်90နာရီကျော်တဲ့နေရာဆက်ပြီးတော့တီးကြတာ
ဒါအပြင်တနင်္လာရီတိုင်းဒေသကြီးဗိမ့်မြို့နယ်အတွင်းမှာလည်းနေကင်းဘက်မှတစ်ကြိမ်ဆိုင်ကယ်တွေနဲ့ဆန္ဒဖော်ထုတ်ခဲ့ကြပြီးည၈နာရီမှလည်းနောက်တစ်ကြိမ်ဆန္ဒပြခဲ့ကြတာမှာအနည်းဆုံးဆိုင်ကယ်အစီး1000ကျော်ပါဝင်တဲ့အကြောင်းဆန္ဒပြပွဲမှာကိုယ်တိုင်ပါဝင်သူကိုကောင်းချက်ကပြောပါတယ်။ကြည်နယ်နဲ့တိုင်းဒေသအသီးသီးကမြို့နယ်တွေမှာဆန္ဒပြနေကြသူအများစုရဲ့အဓိကတောင်းဆိုချက်တွေကတော့ရွေးကောက်ခံကိုယ်စားလှယ်တွေကိုပြန်လွှတ်ပေးဖို့နဲ့စစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ကြောင်းပြသလိုတာဖြစ်တယ်လို့ပြောကြပါတယ်ရှင်။တစ်ဆက်တည်းမှာပဲအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာနေထိုင်ကြတဲ့မြန်မာနွယ်ဘွားတွေကလည်းရင်းမြေချနေပေမဲ့မြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေတဲ့အကြောင်းပြသဖို့အမေရိကန်စံနှုန်းချိန်တနင်္ဂနွေနေ့နေ့လယ်တနာရီမှာစုဝေးဆန္ဒပြခဲ့ကြတဲ့အကြောင်းကိုလည်းပြောပြပေးကြပါတယ်။အမရီလိုမျိုးနဲ့အနီးတဝိုက်ကမြန်မာနွယ်ဘွားတွေဟာပြည်တွင်းစစ်အာဏာသိမ်းမှုကိုကန့်ကွက်ကြောင်းဆန္ဒပြဖို့အမရီလိုမျိုးရဲ့အာဏာပိုင်တွေကမြို့တော်ခမ်းမကိုတုံ့ဆွဲဖို့၃နာရီကြာခွင့်ပြုပေးခဲ့ပါတယ်။ စစ်တပ်ရဲ့အာဏာသိမ်းမှုကလက်မခံနိုင်စရာဖြစ်သလိုမပြီးဆုံးသေးတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာကွယ်ဖို့ကလည်းအရေးတကြီးလိုအပ်နေတာပါဒါနဲ့ပတ်သက်လို့စန္ဒပြရာမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့ဦးမင်းအောင်ကအခုလိုရှင်းပြပါတယ
်သူတို့တတ်မှတ်ပြီးတဲ့အချိန်ကနေရှိပါတယ် social distance အလုပ်ဖို့ရယ်ပြီးတော့ mask တွေတပ်ဖို့ရယ်အဲ့ဒါပါပဲအဲ့ဒီအတိုင်းလေးပဲကျွန်တော်တို့တိတိကျကျလိုက်နာပြီးတော့ပွဲကိုကျင်းပတာဖြစ်ပါတယ
်သူတို့ရဲ့တောင်းဆိုချက်တွေကတော့
ဒေါ်အောင်ဆန်းစုကြည်နဲ့သမဒဦးဝင်းမြင့်ကိုချက်ချင်းလှုပ်ပေးဖို့ရယ်2020ရွေးကောက်ပွဲရလအမြန်ဆုံးအကောင့်ထဲပို့ပေးဖို့နဲ့လေးစားဖို့ရယ်တန်ငယ်ရေးကောင်းဆောင်တွေတန်ဆော့ပေးဖို့ရယ်အဓိကအဲ့ဒါတွေပါပဲမိုင
်ဒါအပြင်မြမဒီရင်ချင်းနေပေါ်မှာမူတည်ပြီးရှစ်ဆက်လောက်ရမယ့်အလုပ်တွေကိုလည်းစဉ်းစားထားကြတဲ့အကြောင်းနဲ့မြမပြည်သူတွေကိုလုံးဝအားပေးထောက်ခံကြောင်းကိုလည်းသူကပြောပြခဲ့ပါတယ်ရှင်ကျမခွာညိုက
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါ။ဒီကနေ့တနင်္လာနေ့မှာရန်ကုန်အပါအဝင်မြန်မာနိုင်ငံအနှံ့မှာအထွေထွေသပိတ်စတင်ဖို့ရှိတဲ့အခြေအနေနဲ့ပတ်သက်လို့ကျောင်းသားကောင်းဆောင်ဟောင်းတဦးလည်းဖြစ်အထွေထွေသပိတ်စတင်ဖို့အတွက်စီယုံလှုပ်ရှားနေသူတဦးလည်းဖြစ်တဲ့ကိုလင်းထနိုင်ကိုဆက်သွယ်မေးမြန်းပါပါရှင်ဒီတနေ့လာနေမှာအားလုံးထွက်ပြီးတော့ပေါ့နော်အထွေထွေသပိတ်ပုံစံမျိုးနဲ့ဟိုဆန္ဒပြကြမယ်ဆိုတော့အဓိကရည်ရွယ်ချက်ပေါ့နော်အဲ့ဒါကဘာလဲရှင
်အဓိကတော့ကျွန်တော်တို့ကတနေ့လာနေကျွန်တော်၈ရက်၂လ2023ကဟိုစစ်တပ်အာဏာသိမ်းတာတပတ်တိတိပြည်နေတယ်အဲ့ဒီမှာကျွန်တော်အပြည့်အဝအားလုံးအာဏာသိမ်းတာကိုလက်မခံကြအောင်အန်တုတုံ့ပြန်တုံ့ပြန်ကြပါဘူးเนาะဒါပေမဲ့ဟိုမနေ့ဖြန်နေမဟုတ်ဘူးကျွန်တော်မနေ့ဖြန်ဟာစပြီးတော့အားလုံးနေတိုင်းနေတိုင်းမှာဟိုအန်တုတုံ့ပြန်ကြဖို့လုပ်ကြပါဘူ
းအခုဒီရုံးဝန်ထမ်းတွေပေါ့အထူးသဖြင့်ဝန်ထမ်းတွေလုပ်နေတဲ့ CDM campaign ဒီအမိတ်မနာခံရေးတို့ပေါ့နော်အဲ့လိုအကြမ်းမဖက်လှုပ်ရှားမှုတွေဒီအစိုးရဝန်ထမ်းတွေရဲ့အခုလှုပ်ရှားမှုအနေအထားကိုဘယ်လိုမြင်ရလဲရှင
်တကယ်တမ်းဒီအခုအာဏာသိမ်းတဲ့ကိစ္စမှာဒီစစ်တပ်ကအာဏာသိမ်းတဲ့ကိစ္စမှာပထမဦးဆုံးတော့လှုံ့ဆော်ပြီးပထမဦးဆုံးတော့လူမှုကိုဦးဆောင်တာကအစိုးရဝန်ထမ်းတွေပါဒါသိကြတယ်ဟိုကျွန်တော်တို့ဟိုလှုပ်ရှားမှုတွေကြီးတိုင်းနေကြည့်တယ်အဲ့တော့ဟိုအစိုးရဟိုဝန်ထမ်းတွေကစပြီးတော့ဦးဆောင်ဒေါ်လာနဲ့ဟိုတဲ့အတွက်မဟုတ်လို့ဖြစ်လာတဲ့ဟိုလူလူတုံ့ပြန်မှုတွေပါအဲ့တော့ကျွန်တော်ဟိုယုံကြည်တယ်မျှော်လင့်တယ်ဟိုအစိုးရဝန်ထမ်းတွေကဆက်ပြီးတော့ဒီဟို CDM ကိုဆက်ပြီးတော့လှုပ်လင့်မယ်ဆိုတော့ကျွန်တော်အပြည့်အဝယုံကြည်ပါတယ်ဟိုဆက်ပြီးတော့လည်းတွားနေလဲဦးမယ်ဟုတ်ကဲ့
အဲ့တော့အခုဒီလူထုလမ်းမပေါ်အတွက်ထပ်အခုလူထုကလမ်းမပေါ်ထွက်ပြီးတော့သူတို့ဆန္ဒပြတဲ့ဟာကဘယ်လောက်ထိဆက်ပြီးတော့ဖြစ်သွားဖို့ရှိမလဲရှင
်ဒီဒီခါတော့ဟိုကျွန်တော်တကယ်ဟိုလူထုကလူထုဆိုတာထက်ဟိုလူငယ်တွေအရင်ကောင်းဆောင်တယ်ဟိုမျိုးဆက်အတီးတီးရဲ့ကောင်းဆောင်တယ်ဟိုဘယ်လိုဒီကောင်ကတော့ဒီအခုကျွန်တော်တို့လှုပ်ရှားမှုပေါ့နော်လူထုတွေလမ်းမထွက်နေရတော့အပိသက်လုပ်မှာပဲဟိုကျွန်တော်တို့ထပ်ပြီးတော့ကျွန်တော်တို့မှမဟုတ်ဘူးမျိုးဆက်အားလုံးရှေ့မျိုးဆက်ဟောနောက်မျိုးဆက်ဟောကျွန်တော်တို့မျိုးဆက်ဟောဘယ်သူမှထပ်ပြီးတော့အာရှင်တော့မနေချင်တော့အဲ့တော့ကျွန်တော်တို့အာနာရှင်လုံးဝဒီဘဝပြည်ရဲ့အုပ်ဆုံးမှုရဲ့အောက်ကနေထွက်သွားတဲ့အထိကျွန်တော်ဆက်ပြီးတော့လုပ်သွားမှာလားဟိုဒီကောင်းကြီးမထွက်မချင်းကျွန်တော်ဆက်ပြီးသွားမှာအဲ့ဒါတော့အသိရပါပဲ
ဟုတ်ကဲ့ဆက်စွာပြောရတဲ့ဒီလူငယ်တွေတော်တော်များများလဲပါဝင်ကြတယ်ဥဆောင်ကြတယ်ဆိုတဲ့အပိုင်းပေါ့နော်အဲ့တော့လူငယ်တွေပါဝင်တာဘယ်လောက်ထိတွေ့ရလဲရှင်
အကောလုံးကဟိုပြောလို့ရှိရင်စပြီးတော့ဖြစ်တယ်ကဟိုလူငယ်တွေပဲဥဆောင်နေတာဒါသိကြတယ်နော်ဟိုကျွန်တော်တို့ဟိုကဒီဖိုတိုတွေမှာဟောပါတော့အကောကကြည့်ရအောင်ဟုတ
်ဖန်းနာစီးတဲ့အနေထားရောဘယ်လိုရှိလဲအခု
ဟိုကျွန်တော်တို့တော့ဖန်းနာစီးတာမရှိဘူးဟိုဖန်းဖို့စီးဖို့ပြောလဲပြောပွင့်လင်းပြောလို့ရှိရင်တော့ဟိုပဲဟိုပါဝင်နှမ်းမှာဟိုရေတက်ဖို့ဆိုတော့မလုံတော့ဘူးဟိုဆိုဟိုဒီတကယ်တမ်းလူလူရဲ့အင်အားကကြီးမားတဲ့ခါကျတော့ဟို ထောင်းဖို့စီဖို့ဆိုတာသူတို့အတွက်ဘယ်တော့မှဖြစ်နိုင်မှာမဟုတ်ဘူး။ဘာလို့လူလူကပုံနေထမ်းဖို့စီဖို့တော့မတော်တော့လောက်အောင်လူလူကပို့ပြီးတော့များတော့ပါတယ်။အဲ့တော့တို့ဖန်နာစီရမဖြစ်နိုင်ပါဘူး
။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကခေါင်းဆောင်ဟောင်းကိုမင်းထက်နိုင်ပါရှင်။ VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမများသတင်းအောင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့အပေါ်ပုံရဟန်းမင်းကြီးအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်မှုတွေရှိနေကြတဲ့အကြောင်းကိုကောက်နှုတ်တင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာရေကောက်ပွဲအနိုင်ရရှိထားတဲ့အရက်သားအစိုးရအဖွဲ့ကို February 1ရက်နေ့ကမြန်မာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးနိုင်ငံရေးခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတချို့ကိုထိမ့်သိမ်းထားလိုက်တဲ့အပေါ်ပုံရဟန်းမင်းကြီးအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်မှုတွေရှိနေကြပါတယ်။လက်တလောဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပုံရဟန်းမင်းကြီးဖရန်စစ်ကမြမပြည်သူပြည်သားတွေနဲ့တစည်းတလုံးနဲ့ရှိတဲ့ဆိုတဲ့အကြောင်းကိုမိန့်ကြားလိုက်ပါတယ်။အလားတူပဲမြမစစ်တပ်ကိုလည်းဒီမိုကရေစီနည်းလမ်းတကျငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်လှုံ့ဆော်သွားဖို့လည်းတိုက်တွန်းလိုက်ပါတယ်
။ Seguo con viva preocupazione le sviluppi della situazione che si è venuta a creare in Myanmar.
မြန်မာနိုင်ငံအတွင်းအာဏာသိမ်းတိုက်ချုပ်ထားတဲ့သူတွေအနေနဲ့အများပြည်သူကောင်းကျိုးကိုရှေ့ရှုပြီးဆောင်ရွက်ကြဖို့ဆုတောင်းပါတယ်။မြန်မာနိုင်ငံအတွင်းလူမျိုးရေးတရားမျှတမှုတည်ငြိမ်မှုနဲ့ဒီမိုကရေစီနည်းတကျငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးပေါ်ဆောင်သွားဖို့လည်းတိုက်တွန်းလိုပါတယ်
။နိုင်ငံအနှံ့ပြည်သူတွေထောင်တောင်းချီလမ်းတွေပေါ်ထွက်ပြီးတော့စစ်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေလှုပ်ဆောင်နေတဲ့အချိန်မှာပဲပိုရဟန်းမင်းကြီးကစိန့်ပီတာယဉ်ပြင်သူတည်င်း300အဆောက်အဦးမှာဆုတောင်းဝတ်ပြုပြီးလေးသားဆောင်ကနေထွက်ပြီးတော့ပြောကြားခဲ့ပါတယ်။အလားတူပဲမြန်မာနိုင်ငံအရေးတကမ္ဘာလုံးကညီညီညွတ်ညွတ်ရပ်တည်ဖို့ကုလသမဂ္ဂအနေနဲ့တက်နိုင်သမျှလှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ဒီမတိုင်ခင် February 4ရက်နေ့ကဒေါ်အောင်ဆန်းစုကြည်နဲ့ထိမ့်သိမ်းထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်ပြီးတော့ကျင့်သုံးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲတောင်းဆိုခဲ့ပါတယ
် I'd like to read the following Security Council press statement on Myanmar in my role as president of the Security Council
မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာတာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တခြားလူပုဂ္ဂိုလ်တွေကိုဥပဒေနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်လူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကအထူးပဲစိုးရိမ်နေကြောင်းနဲ့ဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံအလုံးကတောင်းဆိုပါတယ်လို့လူမျိုးရေးကောင်စီဥက္ကဋ္ဌဗြိတိန်နိုင်ငံကတန်မတ်ကြီးဘာဘရာဝုဒ်ဝတ်ကဖတ်ကြားကြေညာသွားတာဖြစ်ပါတယ်ကဘာအဖွဲ့စည်းကြီးဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးနီဒူဒေသဆိုင်ရာအဖွဲ့စည်းလည်းဖြစ်မြန်မာနိုင်ငံကလည်းအဖွဲ့ဝင်အဖြစ်ပါဝင်နေတဲ့အာဆီယံအဖွဲ့ကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုရှိတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စကိုဆွေးနွေးဖို့အရေးအာဆီယံနိုင်ငံများ၏ဝန်ကြီးအဆင့်အထူးအစည်းအဝေးတရခေါ်ယူဖို့အင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်တွေကလည်းတောင်းဆိုလိုက်ပါတယ
်ဘာငန်ယန်တဆာတီတီမြန်မာkita prihatin dengan perkembangan politik di Myanmar kita berharap perbedaan politik
ma yesuni wo twa asian ukhta ko asu pi ko indonesia ne malaysia nai ngan jae wun ni nu u long ko chan lo nyon cha tha wi ba bi di kai sa ko malaysia wun ni chou le le atei pei inai suni tha
indonesia tamara joko widodo pyo twa da ba ta chain ne ma be malaysia wun ji chou mahudin yasin ga le
seperti indonesia malaysia juga memandang serius akan keadaan politics masa di Myanmar
Democracy for Song Yee ma chin lan nau pyan saut twa da phit de twet Indonesia naingan lo be Malaysia naingan ga le Myanmar naingan ye let shi naingan ye a che ni ko alun so yin sia kaisa de khu phit myin mi ba de Myanmar naingan twin naingan ye myin tat hmu de chaw yin nyan yin ne tin yin a chan hmu ko thi khai ni da ga le so yin sia phit ni ba de
ဒီလိုကမ္ဘာအုပ်ဆောင်ဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနီးတူအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာဒေသအသီးသီးနိုင်ငံတွေကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူမှုအပေါ်စိုးရိမ်ပူပန်ကြောင်းထုတ်ဖော်ပြောဆိုနေကြပါတယ်။ဖမ်းဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့ဖိအားပေးတိုက်တွန်းပြောဆိုမှုတွေလည်းရှိနေပါတယ်ရှင်။
ယူအေအမေရိကန်တန်ရဲ့မြန်မာပိုင်းဗီဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာဝါရှင်တန်မြို့တော်ကနေဒိုင်းရိုက်ထုတ်လွှင့်ပေးနေပါတယ်။မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ32 kHz 9383ည MHz 9.38 လိုင်းဒိုမီတာ40 kHz 943ည MHz 9.48 လိုင်းဒိုမီတာ48 kHz 6153ည MHz 6.15 နဲ့ဒုတိယနာရီဝဲ6နာရီခွဲကနေ9နာရီအထိကိုတော့အဲ့ဒီမီတာလိုင်းတွေအပြင်လိုင်းလမ်းမီတာ190 kHz 1509 MHz 1.595 တို့ကနေအံယူနားဆင်နိုင်ပါတယ်မနက်ပိုင်းအစီအစဉ်ကိုမနက်7နာရီမှပြန်လွှင့်ပေးပြီးMegahertz 15.11 17.82 နဲ့ 9.335 တို့ကနေဖမ်းယူနိုင်ပါ रे ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 kHz 15453ည Megahertz 15.45 လိုင်းဒိုမီတာ25 kHz 11803ည Megahertz 17.80 လိုင်းဒိုမီတာ32 kHz 9335 Megahertz 9.335တို့ကနေထုတ်လွှင့်ပေးနေသည်ပထမပိုင်း나이ွဲည9나이ကနေ9나이ွဲအထိကိုလိုင်းလမ်းမီတာ190 kHz 1509 MHz 1.595 ကနေနားဆင်နိုင်ပါတယ်။အဲ့ဒီအစီအစဉ်ကိုည10나이ကနေ17나이အထိပြန်လွှင့်လာမှာတော့လိုင်းဒိုမီတာ25 kHz 11803 ည MHz 11.80 လိုင်းဒိုမီတာ32 kHz 9335 MHz 9.335 ည10나이ကနေ10나이ွဲပထမနာရီဘက်မှာလိုင်းလမ်းမီတာ190 kHz 1509 MHz 1.595 ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
ပါဠိလွတ်တော်ကုသလေတွေအနေနဲ့ပြည်သူကတရားဝင်အနှင်းလိုက်တဲ့လုပ်ပိုင်ခွင့်နေတဲ့အညီတာဝန်တွေဆက်လက်ထမ်းဆောင်နေကြောင်း NLD ပါတီဘူအလို့မှုဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောကြားတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါစစ်တပ်ကမတရားအာဏာသိမ်းခဲ့တာကိုဆန့်ကျင်နေကြတဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းဦးအောင်ကြည်ညွန့်ကလူမှုကွန်ရက်ကတစဉ်ထုတ်ပြန်လိုက်တဲ့ဗီဒီယိုဖိုင်မှာအရင်ဦးဆုံးပြောကြားပါတယ
်ကျွန်တော်အောင်ကြည်ညွန့်ပါအမျိုးသားလွတ်တော်ကိုယ်စားတယောက်ဖြစ်ပြီးတော့မကွေးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်6တောင်တွင်းကြီးရဲ့အမျိုးသားကိုယ်စားလှယ်ဖြစ်ပါလေစီအာဏာရှင်စနစ်ကိုပြန်လဲအသက်သွင်းပြီးတော့ပြည်သူကိုစစ်ကြုံဖြစ်အောင်တရားမဲ့အာဏာသိမ်းတာကိုအကြမ်းမဖက်တဲ့ညီမျိုးစုံနဲ့ဆန့်ကျင်နေကြတဲ့ပြည်သူလူထုတရားလုံးကိုရောပြည်သူဝန်ထမ်းများပိတဆိုဆာဗစ်ဩဗီဒီယန့်မူဗ်မန့် CDM နဲ့နိုင်ငံတော်ကိုကဲတင်နေကြတဲ့ဌာနအသီးအသီးကဝန်ထမ်းများကိုရောအထူးလေးစားကျေးဇူးတင်ပါကြောင်းဥစွာပြောကြားလိုက်ပါစီ
အခုအချိန်မှာကြောက်စိတ်နဲ့နောက်တွန့်နေမယ်ဆိုရင်နောက်မျိုးဆက်တွေကိုစစ်အာဏာရှင်စနစ်အောက်မှာစည်သေးလိုက်သလိုဖြစ်သွားလိမ့်မယ်လို့ဦးအောင်ကြည်ညွန့်ကသတိပေးတိုက်တွန်းပါလေ
စစ်အာဏာယူမှုကြာဆုံးပြီးမကြမီမှာပြည်သူအားနဲ့ပြန်လဲပေါ်ထွန်းလာမယ့်ပြည်သူအစိုးရရဲ့အောက်မှာမိမိတို့ရဲ့တရားဝင်အခွင့်အရေးများပြန်လဲရရှိခံစားရမှာအမှတ်ခံချက်အပြည့်ရှိနေပါလေလက်တလို့ရင်ဆိုင်ရပွေအခက်အခဲတွေအတွက်လည်းပြည်သူအားနဲ့ကုစားကာကွယ်ထောက်ပံ့မှုတွေစီစဉ်နေကြပါပြီပြည်သူသာအဓိကပါကုကာလာမှာကြောက်စိတ်နဲ့နောက်တွန့်ရင်မိုက်တဲ့လူတချို့ယူပြီးရဲနေတဲ့မယူရဲ့စစ်အာဏာရှင်တစုနဲ့နောက်လိုက်တချို့တွေရဲ့အောက်မှာကျွန်တော်တို့ရဲ့သားသမီးတွေကိုဇရီလိုက်ကြရပါလိမ့်မယ်ကျွန်တော်တို့လည်းပြည်သူကအနှင်းလိုက်ပြီးဖြစ်တဲ့တရားဝင်လုပ်ပိုင်ခွင့်နဲ့အညီဆက်လက်ဆောင်ရွက်နေကြပါတယ်အားလုံးကိုလေးစားစွာကျေးဇူးတင်ကြောင်းထပ်လောင်းပြောကြားလိုပါတယ
် NLD ပါတီရဲ့ရွေးချယ်ခံတွေတဲကပုဂ္ဂိုလ်တချို့နဲ့ပြည်သူ့လွတ်တော်ကုစားပြုကော်မတီကိုပြီးခဲ့တဲ့ရက်ပိုင်းမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါလေခင်ဗျာ
ကျွန်မမိခါပါနေအကျေချုပ်ကြနေစေဖြစ်တဲ့ NLD ပါတီဗဟိုကော်မတီဝင်တဦးဖြစ်တဲ့ဒေါက်တာမြင့်နိုင်ကိုသူ့ရဲ့လုံခြုံရေးအခြေအနေနဲ့ပါတီဗဟိုကော်မတီဝင်တချို့ရဲ့လုံခြုံရေးအခြေအနေတွေကိုမေးမြန်းရမှာတော့စကိုင်းတိုင်းဒေသကြီးဝင်းကြီးအိမ်ရာထဲမှာသူ့ကိုဆက်လက်ထိန်းသိမ်းထားပြီးတပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးအပြစ်ဆက်လက်ယူထားစေဖြစ်တယ်လို့သူကပြောပါတယ်
ဘလို့လဲဘာလို့ကြိုက်ပါလဲ
ဟုတ်ပါရဲ့အော်အိမ်ပါပဲလုံခြုံရေးပိုင်းရော
ဒီကစိတ်စတဲ့ကြတာငါတို့ပြန်တော့တော့သူဝင်းနေတော့မချောက်ပါစကအိမ်ဝင်းနေတော့ချောက်နေတာ
အော်ဟုတ်လား
သူဝင်းရဒီဝင်းရရရဲ့ဂူကြီးတူဝင်းနေစီကောအပြင်တော့မတော်တော့အိမ်လုံးနဲ့နေနေပြီးနေတယ်အ
ော်ဟုတ်ပြီ
နောက်ဆုံးမကြည့်ဘူးဟွာတော့ရေရောစက်တော့ရှိတယ်လို့ပါလေ
အော်ဟုတ်ကဲ့ပါဟုတ်ဟုတ်ဟွာဒေါက်တာဇော်မင်းမောင်ကိုတော့ပြန်ပြီးတော့ထိန်ထိန်ထားရလို့ကြားလို့ဆရာတို့ကတော့အချိန်လေးဘယ်လိုလဲဘာများပြောသေးလဲဆိုတာလေးတိတိကျကျသိချင်တာပါရှင
်ဘုရားခုနကပဲသူကလည်းအောင်မှုရောတန်းချွေးတွေးနေရော နောက်ပြီးတော့ဆိုင်းရီလည်းချင်းရောအကိုဘာလို့ဖုန်းနဲ့ပြန်ပြီးတော့သူတို့ကအိမ်မှာရှိနေတယ်ဘာမှထိတ်ထိတ်မခါသေးပါဘူ
း။အော်ဟုတ်ကဲ့ပါရှင့်ဟုတ်ကဲ့ပါဆရာဟုတ်ကဲ့ပါဆရာ
ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာဒီရဲ့ပိုင်းတွင်းဖြစ်ပေါ်နေတဲ့စစ်အာဏာသိမ်းဆန့်ကျင်ရေးလူထုအုံကြွားမှုတွေနဲ့ပတ်သက်လို့စီလီလုံးလူထုလှုပ်ရှားမှုရဲ့ခေါင်းဆောင်တူဦးဖြစ်ခဲ့တဲ့အမေရိကန်ပြည်ထောင်စုမှနေတဲ့ကိုမိုးသီးစုံကိုဆက်သွယ်မေးမြန်းကြည့်မှာဖြစ်ပါတယ်။ကိုမိုးသီးခင်ဗျာမြန်မာနိုင်ငံမှာလည်းတလောဖြစ်နေတဲ့စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေပေါ်မှာကိုမိုးသီးဘယ်လိုမြင်မိပါသလဲ
။ကျွန်တော်အနေနဲ့အခုလိုတပြည်လုံးအုံကြွလိုးကြအုံကြွလာပြီးတော့လှုပ်ရှားလာတဲ့အပေါ်ကျွန်တော်အလွန်မှအားရမိတယ်အလွန်မှအားတက်မိတယ်ကျွန်တော်တို့ရဲ့အနာဂတ်မျှော်လင့်ချက်အတွက်လည်းကျွန်တော်အားတက်မိတယ်အဲ့တော့ပူပေါင်းပါဝင်ထုတ်ရှားနေကြတဲ့ဝန်ထမ်းတွေတောင်းသားတွေအလို့သမားတွေပြည်သူတရားလုံးကိုဒီကနေ့ကျွန်တော်အလေးနဲ့ချီးကျူးဂုဏ်ပြုပါတယ်ဥပညာဂုဏ်ပြုပါတယ
်ဟုတ်ကဲ့ကိုမိုးသီးတို့ဥဆောင်ခဲ့တဲ့ရှေးလေးလုံးလူလူလှုပ်ရှားမှုကြီးနဲ့နှိုင်းရှင်ပြောမယ်ဆိုရင်အခု2021လှုပ်ရှားမှုကဘလို့ကွာခြားချက်တွေရှိနေတယ်ထင်ပါတယ်ခင်ဗျာ
ကျွန်တော်တို့ရှင်းလင်းလုံးလှုပ်ရှားမှုကြီးတုန်းကလည်းကျွန်တော်တို့အခြေခံအကြောင်းတရားတွေကတော့ပွာခြားချက်မရှိဘူးဆက်အာနာရှင်ရဲ့ပြိနေတဲ့ကျွန်တော်တို့ကလွတ်မြောက်ခြင်းနဲ့ဒရိုင်းပြည်လုံးကဟာလာဒရိုင်းပြည်လုံးကကျွန်တော်တို့ဘဝတွေကိုပို့ပြီးတော့ตายာကောင်းမွန်တဲ့ဘဝတွေကျွန်တော်တို့မျှော်မှန်းခဲ့ကြတယ်အဲ့ဒါတွေအားလုံးစိတ်သုံးနေတဲ့အတွက်ကျွန်တော်တို့ထပြီးတော့ခြားကြရတော့တာပဲအခုလှုပ်ရှားမှုကလည်းဒီထက်ပို့ပြီးလေးနဲ့လာတယ်ဘာဖြစ်လို့တုန်းဆိုတော့ကျွန်တော်တို့တုန်းကဟာလာစီးပွားရေးအရာတက်တယ်ဆိုပေမဲ့အခုလောက်ကိုချင်းနေမစိုးသေးဘူးအဲ့တော့အများကြီးကျွန်တော်တို့မှာဟာလာဟိုထွက်ပေါက်တွေရှိသေးတယ်ဟာလာတက်တောင်တက်တာအခြေအနေတွေမှာရှိနေသေးတယ်အခုအနေထားဒတိုင်းပြည်လုံးကစီးပွားရေးကဖက်သက်ကချက်ချုံကြသွားပြီဒါအားလုံးလည်းသိတယ်ကျွန်တော်အထူးရှင်းပြရမလို့တော့ဘူးအခုကပြည်သူတွေကကြီးလုံရှားမှုကြီးကသူတို့ကိုယ်တိုင်မတိုက်လို့မရတော့ဘူးဆိုတာမျိုးစစ်လေးလုံးကလို့ပဲတန်တိတ်တာပြန်ပေါ်လာတာအဲ့ဒါကအလွန်တရာမှထတ်တူကြနေတယ်ကြီးလုံရှားမှုကြီးကခုကသူတို့ရဲ့တန်တိတ်တာတွေကဒါစစ်လေးလုံးကြီးရဲ့အပိဒါဇာတင်ကံပဲဒါအပိဒါတိုက်ပွဲပဲအပိဒါအောင်ပွဲပဲလို့ကျွန်တော်မြင်တယ
်အဲ့တော့လူလူရဲ့လမ်းပေါ်ဆန္ဒပြပွဲတွေကဒီရဲ့ပိုင်းထဲမှာအားကောင်းလာတယ်အခုချိန်ထိတော့စစ်တပ်ကဖြုတ်ခွဲတာမတွေ့ရသေးပါဘူးဆိုတော့ရှေးဆက်ဘာဖြစ်လာမယ်လို့သုံးသပ်မိပါတယ
်ကျွန်တော်သုံးသပ်မိတာတော့ဒီလူလုံးချမှုကတော့ကျွန်တော်တို့တောင်းကြရည်လိုပဲပြိုဆင်းလာပြီဟာလာအာနာရှင်တွေကိုအကုန်လုံးကိုအမိုက်တိုက်ဒရိုက်တီလိုတဲချသွားတော့မယ်အဲ့ဒီလှုပ်ရှားမှုကြီးကိုကျွန်တော်တို့ကဘယ်လိုမှရပ်တန့်လို့မရတော့ဘူး။ဘသူကမှလည်းရပ်တန့်အောင်လုပ်လို့မရနိုင်တော့ဘူးလို့ကျွန်တော်ဒီတိုင်းယုံကြည်တယ်။အဲ့ဒါကြောင့်မို့ဒီလှုပ်ရှားမှုကြီးကိုဖြိုခွဲမှုမှန်တယ်များကိုလည်းလှုပ်ရှားမှုကြီးကတိုက်ချသွားတော့မယ်။အဲ့တော့ဖြိုခွဲလာမဲ့အနေထားလှုပ်ရက်ဒီအားလုံးကိုအားလုံးပူးပေါင်းဆောင်ရွက်ပြီးတော့ညီညီညွတ်ညွတ်နဲ့တွန်းလှန်သွားကြရမှာပဲ။အဲ့တော့အာဏာရှင်ကတော့အာဏာရှင်စနစ်ကိုစုပ်ကိုင်ထားမယ်။အဲ့လားပြည်သူတွေကိုနှိုးတော့သွေးခွဲမယ်။အလားဖြိုခွင်းမဲ့ဟာတွေကလုံလာမှာပဲအခုလှုပ်ရှားမှုအချိန်မြင့်လာတာနဲ့လှုပ်ရှားမှုကျိုးပန်းလိမ့်မယ်အဲ့ဒီအချိန်မှာလုံးဝမကြောက်ကြပါနဲ့ညီညီညွတ်ညွတ်နဲ့ဒီလှုပ်ရှားမှုကိုအချိန်ဟုန်ဆက်မြင့်တင်ပါလို့ပဲကျွန်တော်တိုက်တွန်းချင်တယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗ
ျမင်္ဂလာပါသောရရှင်များရှင်ကျမတင်ကီထိုက်ပါမြမတက်မတော်ရဲ့ဆရာနာသိမှုကိုနိုင်ငံတကာနဲ့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့သဘောထားယက်တီချက်တွေနဲ့ပတ်သက်ပြီး VOE မြန်မာပိုင်းအယ်ဒီတာဦးကျော်စံသားရဲ့သုံးသပ်ချက်ကိုတင်ပြလိုပါတယ်။မင်္ဂလာပါအန်ကယ်အခုဆိုလို့ရှိရင်ဆရာနာသိန်းတာကိုမြန်မာပြည်သူအများစုကစန့်ကျင်ကြပါတယ်။ဒီရဲ့နောက်ွယ်မှာရောနိုင်ငံခြားတိုင်းပြည်တွေရဲ့ယက်တီမှုကဘယ်လောက်အရေးပါပါသလဲရှင်။အထူးသဖြင့်တော့တရုတ်ရဲ့ယက်တီမှုပေါ့လေဘယ်အခြေအနေရှိပါလဲရှင်။
နိုင်ငံကအချိန်နဲ့ပတ်သက်ရင်တရုတ်ရဲ့သဘောထားစိတ်အရေးကြီးလို့ထင်ပါတယ်ဒီချိန်မှာတရုတ်ဟာကုလသမဂ္ဂရဲ့လူမျိုးရေးကောင်စီရဲ့ပထမဆုံးမြန်မာနဲ့ပတ်သက်ပြီးညှိနှိုင်းချက်ဖြစ်တဲ့ဒေါင်ဆန်းစုကြည်တို့ကိုလွှတ်ပေးဖို့တောင်းဆိုတဲ့ကိစ္စမှာတရုတ်ကပါဝင်ထောက်ခံပါတယ်ဒါဟာထူးခြားရတဲ့ခုဖြစ်ပါတယ်ဒါလွှတ်ပေးရေးကိစ္စဆိုတာဟာဒဏ်ခတ်ပိတ်ဆို့မှုတွေနဲ့မသက်ဆိုင်သေးလို့ထောက်ခံတာလည်းဖြစ်နိုင်တယ်သူတစ်ဖက်ကကြည့်ရင်လည်းသူ့ရဲ့နောက်ွယ်မှာထူးခြားချက်တစ်ခုရှိနေတယ်လို့တွက်လို့ရပါတယ်ဘယ်လိုလဲဆိုတော့ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရှင်းကြည့်မယ်ဆိုရင်တရုတ်ဟာဒေါန်ဆန်းစုကြည်နဲ့ပူပြီးတော့နှိစက်တယ်လို့ဆိုရပါလိမ့်မယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတလောတုန်းကတိုင်းသားလက်နက်ကိုင်အဖွဲ့ရဲနောက်ွယ်မှာအင်အားကြီးနိုင်ငံတွေပါဝင်နေရဆိုပြီးတော့တရုတ်ကိုစောင့်နှံပြီးတော့ပြောခဲ့တာရှိပါတယ်။တစ်ချိန်တည်းမှာပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတရုတ်ထက်တရုတ်ရဲ့အဓိကပြိုင်ဘက်ဖြစ်နေတဲ့အိန္ဒိယနဲ့ပူပြီးနှိစက်လာတဲ့သဘောရှိပါတယ်။ရင်ခုန်သင်းဘောဝယ်ယူတာအဆပေါ့လေ။နောက်တရုတ်ဘက်ကကြည့်မယ်ဆိုရင်လည်း တရုတ်နိုင်ငံရဲ့အရင်းအမြစ်မြှုပ်နှံမှုကဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးညှိနှိုင်းပြီးတော့လုပ်နေတဲ့ကိစ္စတွေဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အာဏာရရှိလာတဲ့ပြောင်းမြန်မာနိုင်ငံဟာဒီမိုကရေစီလုံးဝစစ်မှန်သွားပြီးတရုတ်နိုင်ငံကိုချင်းချောင်းမဲ့အင်းကြီးဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာနိုင်စရာအကြောင်းလည်းမရှိပါဘူး။အဲဒါကြောင့်ဒီနေ့အချင်းကြည့်ရင်ဒီကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုတရုတ်ကမကန့်ကွက်တာဟာတရုတ်ကပါဝင်လိုက်တာဟာစစ်တပ်နဲ့ NLD ပေါ်တရုတ်ရဲ့ခွဲခြားဆုမြင်တဲ့သဘောကြောင့်ဖြစ်တယ်လို့လည်းကျွန်တော်ပြောချင်ပါတယ်ခင်ဗျာ။ဆိုတော့ဒါဟာအဓိကကြပါတယ်
။ဟုတ်ကဲ့ပါအင်ကယ်။အဲ့တော့တိုင်းရင်းသားတွေရဲ့သဘောထားကရောဘလောက်အရေးကြီးပါတယ်လဲအင်ကယ်။ဒီတိုင်းရင်းသားဒေသတချို့ကတော့ဆင်အာနာတိန်းနာကိုတိတ်ပြီးတော့တက်တက်ကြွကြထောက်ခံတာမကြရသေးပါဘူးရှင်
။ဟုတ်ကဲ့တိုင်းရင်းသားတွေရဲ့သဘောထားလည်းအရေးကြီးပါတယ်။တမရဟာအာနာမသိငင်ကလေးကသူတို့ဒီလိုတစ်ခုလုပ်လိုက်ရင်တိုင်းရင်းသားတွေသူတို့ဘက်မှရက်တည်နေအောင်ဆိုပြီးတော့ကြီးရွယ်ပြီးတော့လှမ်းခင်းခဲ့တဲ့သဘောမျိုးလည်းတွေ့ရပါတယ်။အင်းနဲ့အပြစ်ခရဆေးရေလောက်တာအပြင်သူတို့ဘက်ကညဉ့်ညိုင်းဆွေးနွေးပွဲအဖွဲ့ကိုလည်းဖွဲ့စည်းအောင်ကြီးညာခဲ့တဲ့ကိစ္စရယ်။နောက်ပြီးအပေါ်လွင်ဆုံးကတော့ဒီအာဏာမသိခင်ရပ်ပိုင်းအလိုမှာပဲသူတို့ကအပြစ်ခရဆေးရေကိုတပြီလုံးအတိုင်းအတာနဲ့စက်တန်းတိုးရဲဆိုပြီးတော့လုခဲ့တာဖြစ်ပါတယ်။တစ်ဖက်မှာလည်းတိုင်းရင်းသားတွေဟာ NLD အစိုးရရဲ့သဘောထားကိုသိပြီးတော့ဘဝင်မကြတာကိုတတ်မတော်လဲစဉ်းစားမိမှဖြစ်ပါတယ်။ဥပမာအဖြစ်အေနဲ့ပြစ်ခတ်ရဆဲရေးကိစ္စနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရကတော့ဒီကိစ္စမှာတက်တက်ကြွကြွမရှိခဲ့ပါဘူး။လာတူတော့ပဲတိုင်းရင်းသားဒေသတချို့ရဲ့အရေးကြီးတဲ့မဲဆန္ဒနယ်တွေမှာရွေးကောက်ပွဲမကျင်းပပဲထားခဲ့တာတွေတက်မတော်ရောလက်နက်ကိုင်အဖွဲ့ကရောညှဉ်းပန်းပါပြီးလို့ပြောတာတော့မှာ NLD အစိုးရကတော့လုံမပေးခဲ့ပါဘူး။အကြောင်းမျိုးမျိုးထပ်ပြပြီးတော့ဆောင်ရွက်နေခဲ့ပါတယ်။နောက်တလောတုန်းကဆိုရင်တိုင်းရင်းသားနဲ့ဆွေးနွေးဖို့အတွက်ကုစရယ်လွှတ်ထားတဲ့NLD အတွင်းမှဒေါက်တာအောင်မိုးညိုကတိုင်းရင်းသားပါတီတွေကိုတိုင်းရင်းသားပါတီလိုတောင်သူတို့အစည်းအမပြုနိုင်ဘူးဒေသခံပါတီလိုပဲအစည်းအမပြုတယ်လို့ပြောတဲ့ကိစ္စတခါမနေ့ကလည်းသူပြောတာကြားပါတယ်တမတော်ဟာသူတို့နဲ့ကြတော့မဆွေးနွေးပဲနဲ့လက်နက်ကင်ပုံကန်နေတဲ့သူတွေနဲ့ကြတော့အောက်ကျို့ပြီးတော့ဆွေးနွေးနေတယ်ဆိုတာအဲ့ဒါကိုချုပ်နှိမ်ပြီးပြောသွားတာလည်းရှိပါတယ်ဒီပြောဆိုတွေကိုလည်းတိုင်းရင်းသားတွေကသိကျင်နိုင်မယ်လို့မထင်ပါဘူ
းဟုတ်ကဲ့ပါအင်ကယ်အဲ့တော့ဒီစစ်တပ်နဲ့တိုင်းရင်းသားတွေကအမြဲတမ်းတင့်တယ်နိုင်ပါသလားရှင်သူတို့ဟာဆိုလို့ရှိရင်တစ်ချိန်လုံးတိုက်နေခိုက်နေကြသူတွေပါဆိုတော့အခု NLD အစိုးရနဲ့ဖြစ်တဲ့အခါကျတော့တိုင်းရင်းသားတချို့က NLD အစိုးရဘက်ကမပါသလိုလိုဖြစ်နေပြီမဲ့လို့လဲဒါတိုင်းရင်းသားတွေနဲ့စစ်တပ်ကြားတင့်မြတ်ရေးကရောဘလောက်ခိုင်မြဲနိုင်ပါသလဲရှင
်ဆိုတော့တိုင်းရင်းသားနဲ့တက်မတော်နဲ့စစ်မြတ်ရေးဟာဘလောက်ခိုင်မြဲမလဲဆိုတော့ဟုတ်ကဲ့အဲ့ဒါဟာမိကောင်းကောင်းဖြစ်ပါတယ်အပြစ်ခတ်ရဆေးရောက်ကတော့ဖြစ်နိုင်ပါတယ်သို့တော်လည်းပဲနိုင်ငံရေးအရာသဘောတူညီဖြည့်ဆင်းမှု political settlement တခုမရဘဲနဲ့တော့ဒီကိစ္စဟာပြည့်သွားမယ်ကိစ္စမဟုတ်ပါဘူး။တိုင်းသားရနဲ့တတ်မတော်ကြမှာလည်းပဲပြဿနာဆက်လက်ဖြစ်နေမှာပါ။တကယ်တော့ညီညာရေးလှုပ်ထင်းလို့ရင်တိုင်းသားတွေကလည်းဖြစ်နိုင်ရင်တော့ဒီမိုကရေစီရရွေးကောက်တင်မြှောက်ထားတဲ့အစိုးရနဲ့ပဲညီညာရေးလှုပ်ထင်းပါလိမ့်မယ်။အဲ့လိုလုံးဝလည်းပဲညီညာရေးကပို့ပြီးတော့တည်တံ့ခိုင်မြဲမှာဖြစ်ပါတယ်။သူတို့သဘောပေါက်ပါလိမ့်မယ်အဲ့ဒါကို။ဆိုတော့ဒီမိုကရေစီအင်အားစုဘက်ကဘယ်လိုသဘောထားပြောင်းလဲပြီးတော့သူတို့ကိုနှိမ့်နိုင်လာမလဲဒါကိုစောင့်ကြည့်ရမှာဖြစ်သလိုတမ်နော်ကိုအခုသူတို့ကောင်းဝဲတာသိပ်ပြင်းပြင်းထန်ထန်မရှိပါမဲ့လေတမ်နော်ကမကြမ်းသေးလို့လည်းဖြစ်ပါလိမ့်မယ်အခုအနာသိန်းစစ်ကောင်စီအနေနဲ့ဆန္ဒပြတဲ့လူကိုပြစ်လာခလာနှိကုတ်လိုက်ရင်သွတ်ထွက်တန်ယူမှုဖြစ်လာရင်တော့တိုင်းသားတွေလည်းပဲဆက်လက်ပြီးတော့လက်ခံကြအောင်မလားဆိုတာကတော့သံသယဖြစ်စရာပါပဲ
ဟုတ်ကဲ့ပါရှင်ဒါကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အေဒီတာဦးကျော်စံတာရဲ့သုံးသပ်ချက်ကိုနားဆင်ခေချရတာဖြစ်ပါတယ်ရှင
်မင်္ဂလာရှိနေဖြစ်ပါစေတောင်းအားရှိပါရှင် VOE ကိုရေးလာတဲ့တောင်းအားရှင်တွေရဲ့ပေးစာတွေအီးမေးတွေပြော view မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကအစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးတော့မှာဖြစ်ပါရဲ့နော်။ဒီနေ့တော့ပထမဦးဆုံးမှတ်သားစရာဖြစ်တဲ့အလေးလေးပေးတဲ့မှတ်ချက်စကားလေးတစ်ခုနဲ့စာချင်ပါသေးတယ်။မြန်မာနိုင်ငံမှာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တရားဝင်ရွေးကောက်ခံအမတ်တွေကထိမ့်သိမ်းထားတဲ့စစ်အာဏာသိမ်းမှုကိုလူလူကဆန့်ကျင်ကြတာပါဒီကနေ့တနင်္ဂနွေနေ့မှာလည်းရန်ကုန်မြို့နယ်တခြားမြို့တွေအတီးအကျမှာ လူလူတွေချစ်တဲ့ပြီးဆန္ဒပြတာတွေ့ရပါတယ်เนาะဒီမှာကျမတို့ Facebook စာမျက်နှာမှာဒီလူလူချစ်တဲ့ဆန္ဒပြပွဲတက်ပုံတွေတင်ထားပေးတဲ့ post အောက်မှာလာရေးသွားတာကတော့အခုလူတွေအားလုံးလမ်းမပေါ်ထွက်ဆန္ဒပြကြပါလေဒီမှာကိုက COVID ဖြစ်နေတဲ့ထင်အိမ်မှာနေပြီးတော့ပဲစံကျင်ပါလေဘလို့အဖက်နဲ့နေမကောင်းဖြစ်တဲ့သူမများအောင်ကူညီပါတိုက်ပွဲကဘလောက်ကြာမယ်မသိဒါကြောင့်မလို့ရက်ခွက်အလိုက်ညဘက်လိုအပ်ရင်ထွက်နိုင်အောင်လေကိုဒေတာမှာညဘက်ရဲစစ်တဲ့လှုပ်ရှားမှုကိုပတ်ဝန်းကျင်ကိုအချိန်မီသတိပေးနိုင်အောင်ညဆိုင်ခွဲပြီးတော့ညသမားတွေနေခင်းဘက်မှာနားပါညဘက်ပူသတိထားပါတကယ်လဲအကျန်းဖက်တာမျိုးမဟုတ်ဖက်နဲ့အကျန်းဖက်ဖို့ပြောတဲ့သူဟာသူတို့လူပါတဲ့သတိထားပါဆိုတော့သတိပေးလာပါတယ်ရှင်ဟုတ်ပါတယ်ဒီမှာမေ့ထားလို့မရတာကတစ်ကမ္ဘာလုံးကိုနှိပ်စက်နေတဲ့ကိုဗစ်ကူးစက်ကပ်ဘေးရောဂါကြီးပဲဖြစ်ပါတယ်ဒီကျမကြီးအနေကဘလို့အချိန်မျိုးကိုမှနားလေတက်ညာပေးမှမဟုတ်လို့အထုသတိထားရမယ်ဆိုတာမှန်ပါတယ်သတိမမေ့စေချင်ပါဘူးဆန်ဝင်စရေး Facebook အကောင့်ပိုင်ရှင်ကတော့ချိနဲ့မျက်ရည်လဲမိပါတယ်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေ့စဉ်နေ့ညအိတ်မရပါအာမင်ပါတဲ့ရွေးကြော်တဲ့နေ့ကြောင့်စိတ်သိမ်းထားမိပါတယ်လက်နဲ့ကင်ပြည်သူရဲ့နဲ့တက်မတော်လေပြည်သူဆန္ဒကြပါစေပြည်သူများပေါက်ဖွားသူများပြည်သူကိုမြစ်တာထားဘေးမပြူပါနဲ့ခင်ဗျာတဲ့ဒါက Facebook အကောင့်ပါရှင်ဆန်လွင်ရေးသွားတာပါသူပြောလို့တက်မတော်နဲ့ပြည်သူရဲ့ပြည်သူဆန္ဒကြပါစေဘေးမပြူပါနဲ့တဲ့ဒီချိန်မှာပဲကျွန်မဒီအစီအစဉ်အတွက်အတန်းသွင်းနေတယ်ကျမတို့ American ပြည်အောင်စုမှာတင်းငရီမနဲ့အစောပိုင်းမြန်မာနိုင်ငံမှာဆွေးနွေးတော့နေ့လယ်2နာရီလောက်ဖြစ်ပါတယ်။အဲ့ဒီအချိန်မှာပဲမြန်မာပြည်ကသတင်းဌာနတစ်ခုကသတင်းတပုတ်ဖတ်ရတယ်လို့ video file နဲ့ကြည့်ရပါတယ်။ဒါကတော့ KNP နဲ့မြောက်ရီမြို့နယ်မှာနေ့လယ်12နာရီခွဲကဒီဆေးရနာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတော့မော်လဲ2နာရီခွဲလောက်မှာတနက်ဖောက်ပြီးတော့လူစုခွဲခဲ့တဲ့ KIC သတင်းဌာနမှာဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီထဲမှာဒီဆန္ဒပြပွဲကိုဦးဆောင်သူနဲ့ဒီလူတချို့ကိုဖမ်းသွားတယ်လို့လည်းဖော်ပြထားပါတယ်။ဖမ်းမဖမ်းဆိုတော့ကျွန်မဗီဒီယိုမှာမတွေ့ရဘဲနဲ့သိကြတာကတော့လူစုခွဲတဲ့ဗီဒီယိုကတော့ online ပေါ်မှာပြန့်နှံ့နေပါရဲ့နော်။ဆန္ဒပြပွဲတွေငင်းငင်းငင်းငင်းနဲ့ပြီးဆုံးနိုင်ပါစေလို့ဆန္ဒပြုမိပါတယ်။ရန်ကုန်လူစုရဲ့ Facebook အကောင့်ပိုင်ရှင်ကလည်းလုံလုံရရသိကြတာတခုပြောပါမယ်။ဘယ်နာကစစ်တပ်ကထောက်ခံနေဘယ်ရာထူးရှိစစ်ဗိုလ်ကြီးကနှုတ်ထွက်တယ်တာဝအထွက်ပြေးတယ်ကုလသမဂ္ဂဘာတွေဆုံးဖြတ်တယ်ဘယ်နိုင်ငံကထောက်ခံတယ်ကန့်ကွက်တယ်ဒီလိုသတင်းတွေကိုဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေအထူးကိူးမဆိုင်ပါနဲ့တဲ့ကိုလုံးတဲ့လုံရမယ့်အလုပ်ကိုဆက်လုပ်ပါအားလုံးပူးပေါင်းပြီးတော့အထူးသဖြင့်ဝန်ထမ်းတွေ civil disobedience လို့ခေါ်တဲ့တပိုင်းတပိုင်းဆန္ဒထုတ်ဖော်တာမျိုးလုပ်ကြပါတမုံတီးကြပါလို့ပြောလာပါတယ်အခုလိုအခြေအနေမျိုးမှာကျမတို့ဒီ VA စာမျက်နှာရဲ့သတင်းတွေအောက်မှာလည်းဒီလိုမျိုးတွေပဲတယောက်နဲ့တယောက်သတိပေးတာတွေနောက်ပြီးတော့လှုံ့ဆော်တာတွေရေးလာကြတာတွေ့ရပါတယ်နော်။အောင်သူဆိုရတော်ရရှင်ကတော့အာနာရှင်အောက်မှာတိုင်းပြည်နောက်ပြန်ဆွေးရင်အမောင်ခင်းရဲ့နိုင်ကြတဲ့ပညာရေးစနစ်အောက်မှာကြီးပြင်းလာခဲ့ပြီးရပါပြီတဲ့။လူမှုရေးစီးပွားရေးလည်းပဝန်းကျင်နိုင်ငံတွေကြားမှာနောက်ောက်ကျခဲ့ရပါတယ်။နောက်အနာခက်ကလေးတွေကိုဒီအမွေကျိုးထပ်ပြီးတော့မပေးစေချင်ပါဘူး။ငင်းငင်းတာရပြီးတော့ဖွင့်ပြိုးတိုးတက်မဲ့အတိုင်းပြည်ဖြစ်အနာကမှမြင်ချင်ပါတယ်အခုလည်းပြည်သူရဲ့သဘောထားအမှန်တိုင်းကိုမျက်ဝါးထင်ထင်မြင်နေရပါပြီလောဘအာဏာမဲ့နေသူတို့ကိုဖယ်လိုက်ရုံနဲ့အတိုင်းပြည်ရဲ့အနာဂတ်ခေအတော်လှပသွားပါလိမ့်မယ်ပြည်သူပဲရက်တည်မဲ့တက်မတော်ခေါင်းဆောင်တွေကိုလည်းပြည်သူတွေလူလားပါတယ်ပြည်သူအတွက်တက်မတော်ဖြစ်စေချင်ပါတယ်အောင်သူဆိုတဲ့သောရရှင်ရေးလာတာပါဒီသောရရှင်အမောင်ခေရဲ့နိုင်ကြတဲ့ပညာရေးစနစ်အောင်မှာကြီးပြင်းလာရတယ်လို့ရေးလာလို့ဒီမှာခုနကတော့ငါပဲအင်တာနက်ပေါ်မှာဖတ်ရတဲ့ post လေးတစ်ခုကိုအမှတ်ရမိသွားပါရဲ့နော် Facebook ပေါ်မှာသူများရေးတင်ထားတဲ့ post လေးပါတူတူလေးရေးထားပေမဲ့လည်းစကလုံးလေးတွေမှတ်မှတ်တင်တင်ရှိလို့မျှဝေချင်ပါတယ်ဒီ post မှာတော့ကျွန်တော်တို့ညံ့ငယ်တော့သူတို့ခံရတာပေါ့သူတို့တွေမညံ့အောင်စူးစမ်းနေကြတယ်အောင်မြင်ပါစေတဲ့ကျွန်မဒီစာတူတူလေးကိုဖတ်ပြီးတော့တော်တော်လေးအတွေးများသွားခဲ့ရပါတယ်နော်သူ့လိုဘယ်နှစ်ယောက်လောက်များဆူတောင်းနေမလဲလို့တွေးမိပါတယ်ဖြစ်ရတဲ့ပတ်သက်ပြီးတော့ American ပြည်အောင်စုကပါတီကြီးနှစ်ရက်လုံးရဲ့ထိတ်တန့်အထက်လွှတ်တော်အမတ်တွေကမြန်မာနိုင်ငံစစ်တပ်အာဏာသိမ်းမှုအဆုံးသတ်ဖို့တောင်းဆိုသွားပါတယ်။မြန်မာနိုင်ငံမှာတိုင်းဆောင်မခင်တဲ့ဒီမိုကရေစီအခုပြောင်းကာလတည်ငြိမ်ရေးအတွက်အရေးပါတဲ့ခြေလှမ်းတွေစဖို့လဲသမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ကတိုက်တွန်းသွားတာပါ။ဒီနေ့လည်းမှာပဲကုလသမဂ္ဂကလည်းငြိမ်းချမ်းစွာဆန္ဒပြမှုတွေကိုအရေးမယူဖို့တိုက်တွန်းပါတယ်ဆိုပြီးပြောလာတာပါ။ မြန်မာစစ်ဘက်နဲ့ရဲတပ်ဖွဲ့အနေနဲ့ငြိမ်းချမ်းစွာစုဝေးခွင့်ကိုပြေဝလေးစားလိုက်နာပြီးတော့စစ်နာပြသူတွေကိုအရေးမယူဖို့ကုလသမဂ္ဂကတောင်းဆိုပါတယ်တဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းအခုချိန်မှာမြန်မာလူတွေနဲ့အတူရပ်တည်ဖို့မြန်မာနိုင်ငံကမခိုင်မာသေးတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးဖြစ်ထွန်းတိုးတက်မှုတွေပြိုကျမသွားအောင်ဝိုင်းဝန်းလှုံ့ဆော်ကြဖို့နှိုးဆော်သွားခဲ့ပါတယ်ဒီလိုသတင်းတွေအောက်မှာရေးလာတဲ့သတင်းရှင်တွေကတော့စုမွန်သားဆိုတဲ့သတင်းရှင်ကတောင်းဆိုမနေပါနဲ့အင်တာနက်ဖျက်ခံထားရတာဘယ်လိုလုပ်ပေးနိုင်မလဲပြောပါတဲ့ဟုတ်ကဲ့ဒါနဲ့အင်တာနက်ဖျက်ခံထားရတယ်ဆိုလို့ဒီအချိန်မြန်မာနိုင်ငံအခုဆိုရင်တော့ညနေ3နာရီလောက်ပေါ့နော်ဒီအချိန်မှာတော့ဒီမကြခင်ကပဲအင်တာနက်လိုင်းတွေဆက်ပြီးတော့ရပြီဆိုပြီးတော့ကျွန်တော်တို့ရုံကဒီကိုစီသူတို့ကိုမိုးစောတို့ဒဇင်တို့ဆက်သွဲလာပါတယ်ရှင်နောက်ထပ်သောရရှင်အွန်လိုင်းထုံးကတော့တောင်းဆိုလို့မရပါဘူးအမေရိကန်ဒီလိုတောင်းဆိုနေမြန်မာပြည်သူစစ်ကြုံဘွားမှာနှစ်30နေရပါမယ်လင်းတင်စစ်တမောကြီးလွတ်လိုက်ပြီးတော့စစ်ဗိုလ်ချုပ်ကြီးတွေနေတဲ့နေရာစီအရောက်လာခဲ့ပါတယ်။ဒါကတော့သွားရှင်အောင်းနိုင်ထွန်းရေးထားတာပါ။ဒီမှာစိုးသန်းဆိုတဲ့သွားရှင်သူ့ကိုပြန်ရေးထားတာကတော့သူများကိုအားကိုးမနေပါနဲ့အကူရေး CTM လှုံ့ဆော်မှုမှာအလုံးပါဝင်မှုလှုံ့ဆော်ပေးပါတယ်။ဖြိုင်းသူတွင်းရင်ရွေးမှာပါတဲ့။သူပြောတဲ့ CTM ဆိုတာကတော့ဒီအကြမ်းမဖက်ပဲအရက်သားတွေကနေပြီးတော့ကိုနီကိုဟန်နဲ့ဆန္ဒထုတ်ဖော်တဲ့လှုံ့ဆော်မှုကိုပြောတာဖြစ်ပါတယ်နော်။ဒါထက်တော့ရှင် MGON 10ဆိုတဲ့သွားရှင်ကလေ
တောင်းဆိုမယ်တိုက်တွန်းမယ်ပြီးရင်စီးပွားရေးပိတ်ဆို့မယ်ဒီလောက်ပါပဲအာနာရှင်စနစ်ကိုတကယ်မုန်းနေဆိုရင်ပြည်သူတွေကိုယ်တိုင်ကြောက်သွေးတွေဖောက်ထုတ်ပြရမှာပါပြည်သူတွေကိုယ်တိုင်မဆန့်ကျင်တော့စစ်ကြံဘဝထက်နေကြမှာပေါ့ CDM ကတကယ်ကောင်းတဲ့တပိတ်ပါအစိုးရဝန်ထမ်းတွေမပါပဲဘယ်အစိုးရမှကြာရှည်မခံပါဘူးဒီတခါစစ်တပ်ကိုကြောက်ပြီးငြိမ်နေလိုက်ရင်တစ်သလုံးစစ်ဗိုလ်ချုပ်တွေဂုတ်သွေးဆုတ်တာခံရပါလိမ့်မယ
်နောက်တစ်ချက်ကတော့တောင်းဆိုတာတော့တောင်းဆိုပါဒီလဲလဲရှာပါအောင်လား
တကယ်တော့တောင်းဆိုမှုတွေရှိတော့ကောင်းပါတယ်လက်တွေ့စစ်အာဏာဖြုတ်ချရေးထိတွေ့လောက်အောင်လက်တွေ့လိုအပ်နေပါပြီစစ်အာဏာဖြုတ်နိုင်ရေးအတွက်ဘလို့နီးလန်းတွေလှုပ်ရှားကြပါအောင်မလဲ
သူရင်းဆိုတဲ့သွားရှင်ကတော့ပြောပါတယ်ကုလကအပြောပါပဲတဲ့အလိုလိုလိုပါတွေကတရုံနဲ့ရုရှားလက်တွေ့ကဘာမှဖြစ်မလားသူကတော့စိတ်ပြက်လက်ပြက်နဲ့ရေးလာတာပါဝေယံဆိုးဆိုတဲ့သွားရှင်ကတော့ဒီခေတ်မှာအာဏာတက်သိမ်းတာ88တုံးကလို့မျက်စိပိတ်နားပိတ်နေခဲ့တဲ့ခင်မဟုတ်ပါဘူးဆိုတာသူတို့သိဖို့တဲ့အစိုးဆုံးကတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုဖမ်းအဲ့လောက်ရကညံနေဆုံးလောက်ရပါဂျာမီဆွဲတာထက်ဆိုးပါတယ်အာနာဆိုတာပြည်သူတွေစီကစဉ်သက်တာပါပြည်သူတွေအခုသွေးစည်းနေပါပြီပြည်သူအာနာပြည်သူလက်ထဲရောက်ပါမယ်တဲ့ဝေယံဆိုးဆိုတဲ့သွားရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုကျွန်တော်တို့ VOA မြန်မာပိုင်းကရရရသလိုတင်ဆက်ပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တချို့ကတော့ကိုသိန်းစော်ထွန်းကအခုလိုသတင်းတွေတင်ပြရကျေးဇူးတင်ပါတယ်။လူဝင်စနပြေဝပါလေ။ယောဂါကပေးကင်းဝေးပါစေတဲ့။ Cherry ကိုဆိုတဲ့သတင်းရှင်ကလည်း Up to date news လေးတွေတင်ပေးလို့ကျေးဇူးတင်ပါတယ်။ပြည်ပရောက်မြန်မာတွေအတွက်ခင်ဗျားတို့ပဲအားကိုးစရာရှိတာပါ။ထိကြမှန်ကန်တဲ့သတင်းလေးတွေတင်ပေးပါအောင်ခင်ဗျားတို့ဟုတ်ကဲ့။အခုပြောသွားသလိုပဲကျမတို့အချိန်နဲ့အမျှဝိုင်းတော်သားတွေအလုံးလုံးနေကြပါရဲ့နော်ဒီတစ်ပတ်တော့ဒီမှာရင်ကျမတို့ရဲ့ပေးစာကဏ္ဍကိုရက်ချင်ပါတယ်ရှင်သွားရှင်တွေကိုမြမတခြင်းလေးနဲ့မေတ္တာလေးလက်ဆောင်ပေးချင်ပါတယ်ကျမတို့ view မြမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။ဆက်ပြီးတော့သွားရှင်တွေကိုမြစ်တာဒေးလက်ဆောင်တချင်းလေးတို့နဲ့ဖြောပြပေးကြပါလိမ့်ရှင်။စောင်းလိုက်ရေးဆက်ဒီဖွဲ့ပြီးတော့ကိုရိုင်းတီဆူထားတဲ့တစ်ဆောင်မော်ကွန်းဆိုတဲ့တချင်းလေးတချင်းတလေးဖြစ်ပါတယ်။နားဆင်ကြကြပါဦးမယ်။
ကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေပြော်တိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet အစာမျက်နှာမှာပြန်ပြော်နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။မြန်မာပိုင်းတနင်္လာနေ့နေ့နဲ့ခင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရယ်အခုသတင်းချင်းချုပ်ကိုပြောပြမှာပါမြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်နေဆီယာနာသိမ့်မှုတပတ်တိတိပြည့်မြောက်တဲ့ဖေဖော်ဝါရီလ10ရက်နေ့မှာနိုင်ငံနဲ့တဝန်းအထွေထွေတပိတ်ကြီးစတင်မှုရှိကြောင်းဦးဆောင်စီစဉ်သူတွေက VOA ကိုပြောပါရယ်လက်ရှိမှာတော့ရန်ကုန်မြို့မှာစနေနေ့ကစတင်ပြီးပြည်သူတွေတိတ်နေချီလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြရမှာတနင်္ဂနွေနေ့ကတော့နိုင်ငံတဝန်းပြန့်နှံ့ခဲ့ပါရယ်ဆီယာနာသိမ့်လိုက်တဲ့မြန်မာနိုင်ငံမှာလွတ်တော်အစည်းအဝေးအသီးသီးကိုရပ်ဆိုင်းထားပေမယ့်ရန်ကုန်တိုင်းစကိုင်းတိုင်းနဲ့တနင်္သာရီတိုင်းဒေသကြီးကလွတ်တော်ကိုယ်စားလှယ်တွေဟာဖေဖော်ဝါရီလ6ရက်9ရက်နေ့တွေမှာအစည်းအဝေးတွေပြုလုပ်ပြီးတစ္ဆာကျင်းပခဲ့ကြပါတယ်2020နိုဝင်ဘာလ10ရက်ရွေးကောက်ပွဲကျင်းပပြီးရပ်ပေါင်း90အတွင်းလွှတ်တော်အစည်းအဝေးခေါ်ယူကျင်းပရမယ်ဆိုတဲ့သတ်မှတ်ချက်နဲ့အညီအခုလိုသက်ဆိုင်ရာတိုင်းဒေသကြီးလွှတ်တော်အမတ်တွေကအစည်းအဝေးကျင်းပခဲ့ကြတာပါမြန်မာနိုင်ငံတဝန်းဆရာနာတိမ့်မှုစန့်ကျင်တဲ့ပြည်သူတွေတိမ့်နဲ့ချီလမ်းမပေါ်ထွက်ဆန္ဒပြတဲ့အချိန်မှာမြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ငြိမ်းချမ်းစွာစုယုံခွင့်ကိုအပြည့်အဝလေးစားလိုက်နာဖို့နဲ့ဆန္ဒပြပွဲတွေကိုလက်စားချေအကြမ်းဖက်တုံ့ပြန်တာမျိုးမလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံ OHCHR ကတောင်းဆိုလိုက်ပါတယ်ဒီမိုကရေစီစနစ်နဲ့တဟဇာတာဖြစ်စေဖို့မြန်မာစစ်တပ်ကိုပုံရဟန်းမင်းကြီး Francis ကတနင်္ဂနွေနေ့ကတိုက်တွန်းလိုက်ပါတယ်ပေါ်ရဟမင်းကြီး Francis ရဲ့ Saint Peter ယဉ်ပြင်မှာပြုလုပ်တဲ့တနင်္ဂနွေဆူတောင်းမေတ္တာပို့တာတဲ့ပွဲမှာတိုင်းပြည်တာဝန်ရှိသူတွေအနေနဲ့ဘုံကောင်းကျိုးအတွက်စိတ်ရင်းမှန်မှန်နဲ့လူမှုတရားမျှတရေးနိုင်ငံတည်ငြိမ်ရေးအတွက်ဒီမိုကရေစီနဲ့တဟဇာတာဖြစ်ဖို့ဆူတောင်းပါတယ်လို့ပေါ်ရဟမင်းကြီး Francis ပြောသွားတာပါကမ္ဘာတစ်လွှားကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်စစ်တမ်းအရာတနင်္ဂနွေနေ့အထိကမ္ဘာတစ်လွှားလူပေါင်း106သန်းနီးပါးအကူးဆက်ခံရပြီးတေဆုံးရသူက 1.3 သန်းကျော်ရှိနေပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရာခန်ဒေသမှာတနင်္ဂနွေနေ့ကဟိမဝန္တရေခဲပြင်ကကြီးမားတဲ့ရေခဲဆိုင်ပြိုကျတဲ့အတွက်ရေကာတာကျိုးပေါက်ပြီးဂင်းကာမြင့်မကြီးတဲ့မြင့်လက်တဲ့ရေကြီးမှုကနေလူပေါင်း140ကျော်ပျောက်ဆုံးနေတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်ရှင်။ VOA မြန်မာပိုင်းတနင်္လာနေ့နဲ့ခင်းအစီအစဉ်ကိုနားဆင်ကြကြတာပါ။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမဒီနေ့
This program has come to you from the Voice of America, Washington.